Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2015ခုနှစ်အောက်တိုဘာလ2ရက်တောက်ကြနေညပဲစီစဉ်တွေစတင်နေပါပြီ။လိုင်းလက်မီတာ190၊လိုက်တိုမီတာ24 25 32နဲ့51တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်။ညပိုင်းအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုကိုအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညပါပါ။စီးရီးယားပြည်ပခါရေရုရှားသမ္မတနဲ့ဒီနေ့သမ္မတတို့ဒီကနေ့ပါရီမြို့တော်မှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။အော်ရီဂွန်ပြည်နယ်ကဒေသကောလီမှာတရက်နယ်ဝင်ပစ်ခဲ့သူကမပစ်ခင်လူတွေကိုခရီးရန်ပါတာဝင်ဟုတ်မဟုတ်မေးခဲ့တယ်လို့မျက်မြင်တွေကပြောပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့အနောက်တောင်ပိုင်းဆင်ချေပုံရတကူမှာတော့တနက်ပြစ်မှုတစ်ခုဖြစ်ပြီးလူ9ဦးသေဆုံးပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ။
အခုညပိုင်းထုတ်လွှင့်ပေးမယ့်သတင်းလွှာလေးထဲမှာတော့အရင်ဆုံးအမျိုးဘာသာတာသနာဆောင်ရှောက်ရေးအဖွဲ့မဘာသာအနေနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေမှာပါဝင်ပတ်သက်ခြင်းမရှိဘူးလို့ဆိုပါတယ်
။ပါတီတိုင်းမှာဖြစ်တဲ့အရာကိုခေါင်းလိုဘက်ကသိဆိုဝါလာရင်တိုင်းပြည်ကိုထုတ်လာမယ်ဆိုခေါင်းလိုဘက်ကခိုးဘက်ကိုထိမ့်မယ်။ဒါပေမဲ့လို့တိုင်းပြည်ထုတ်လာတဲ့အရာတိုင်းဒီမဘာသာဆောင်မဟုတ်ဘူးဆိုတာကိုကိုကုန်းဆယ်ကပြောလို့ခြင်းပဲ။
မဘာသာရဲ့သတင်းနဲ့တန်ကြာရေးတာဝန်ခံမိန့်ကြခဲ့တာကိုနိုင်ငံတကာသတင်းတွေပြပချင်းထုတ်လွှင့်ပေးပါမယ်ရှင်။ NLD ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကတော့အစိုးရဝန်ထမ်းပိုင်တာဝန်ရှိသူတွေကဘယ်ပါတီကိုမဲပေးရမယ်မပေးရဘူးလို့ပြောတာဟာဥပဒေချိုးဖောက်တာဖြစ်တယ်လို့ပြောတာပါကြောင့်ပါလဲ။ချန်ပီယံနယ်အတွင်းလုံခြုံရေးစိတ်ပချရတဲ့အတွက်ရွေးကောက်ပွဲမဲဆွယ်ဖို့အခက်တွေ့နေရတာနဲ့အတူဒီလိုအခြေအနေတွေမှာမဲဆွယ်စည်းရုံးမှုတွေကိုအနှောက်အယှက်ပြုမှုတွေကိုလည်းအစိုးရဘက်ကကင်တွယ်ဆောင်ရွက်ဖို့အားနည်းတာတွေကိုဥပဒေပညာရှင်တွေကထောက်ပြနေကြပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်အောင်တို့ကပြောပြပေးပါမယ်ရှင
်။စီးရီးယားပြည်ပခါရေးဆွေးနွေးဖို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြင်သစ်သမ္မတဖရန်ဆွာအော်လန်ဒိုဒီကနေ့ပါရီမြို့တော်မှာတွေ့ဆုံကြဖို့ရှိပါတယ်။အရှေ့လေပိုင်းကစစ်တမ်းတင်စီးရီးယားနိုင်ငံမှာအမေရိကန်တို့အဆိုအပြင်ရုရှားကခွဲခြားသတ်မှတ်မှုမရှိဘဲလေကြောင်းတိုက်ခိုက်မှုတွေလုပ်နေတာကြောင့်တင်းမာမှုတိုးလာနေတဲ့ကြားကပဲသမ္မတ2ဦးတို့တွေ့ဆုံဆွေးနွေးကြမှာပါ။အစ္စလာမ်ဆုံးရောက် IS စစ်သွေးကြောပြစ်မှတ်တွေကိုတတရမြောက်ရဲ့အဖြစ်ဒီကနေ့ဆက်ပြီးလေကြောင်းကတိုက်ခိုက်တယ်လို့ရုရှားကပြောပါတယ်။ဒါပေမဲ့သမရဘတ်ရှာအယ်အာဆက်အစိုးရကိုထောက်ကူပေးဖို့ဒီလေကြောင်းတိုက်ခိုက်မှုကိုရုရှားကအသုံးချနေတယ်လို့အမေရိကန်ကဆွဆွဲပါတယ်။စီးရီးယားက IS အကြမ်းဖက်အဖွဲ့ကိုအမြင့်ပြတ်တိုက်ထုတ်နိုင်ရေးရုရှားနဲ့လက်တွဲလုပ်ချင်တယ်ဆိုတာအမေရိကန်ကပြောထားမှုပေမဲ့ရုရှားရဲ့လူရဲကြောင့်အမေရိကန်တို့စိုးရင်လာတာပါ။အကြမ်းဖက်အဖွဲ့တွေလို့သတ်မှတ်ထားတဲ့အဖွဲ့တွေကိုတိုက်ခိုက်နေနေရေးမှာနိုင်ငံတကာညွန်ပေါင်းအဖွဲ့နဲ့ရုရှားကြားသဘောထားအတူတူပါပဲလို့ရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဖရော့ဖ်ကပြောပေမဲ့ရုရှားရဲ့လူဆောင်ပုံပေါ်နှစ်နိုင်ငံကြားသဘောထားကွဲနေပါတယ်။စီးရီးယားမှာနှစ်နိုင်ငံစလုံးကလေကြောင်းတိုက်ခိုက်မှုတွေလုပ်နေတာကြောင့်တစ်ဖက်နဲ့တစ်ဖက်မပစ်မိအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာအမေရိကန်နဲ့ရုရှားစစ်ဖက်တွေဆွေးနွေးနေကြတယ်လို့ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်
။အမေရိကန်ပြည်ထောင်စုအော်ရီဂွန်ပြည်နယ်ကဒေတာကောလိပ်တစ်ခုမှာဂျာတာဘရီနေကတနက်နဲ့ပစ်ခတ်မှုအတွင်းလူ9ဦးသေဆုံးသွားခဲ့ပြီးအဲ့ဒီတနက်သမားဟာခရစ်ယာန်တွေကိုပစ်မှတ်ထားတပ်ဖြတ်ခဲ့တာဖြစ်တယ်လို့မျက်မြင်တွေကပြောပါတယ်။မနက်ပိုင်းမှာအမ်ခွာဒေတာကောလိပ်ကစာသင်ခန်းတစ်ခန်းအတွင်းကိုတနက်လက်နဲ့အမြောက်အများကင်ဆောင်ထားတဲ့တနက်သမားကဝင်လာခဲ့ပြီးလူတွေကိုပစ်ခတ်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီနောက်ရဲတွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းတနက်သမားသေဆုံးခဲ့ပြီးအဲ့ဒီသူရဲ့နာမည်ကိုတော့အာဏာပိုင်တွေကပြောကြားခြင်းမရှိသေးပါဘူး။တနက်သမားဟာတန်းထဲကိုဝင်လာပြီးခရစ်ယာန်ဟုတ်မဟုတ်ကိုမေးပြီးမှပစ်တက်ခဲ့တာလို့မျက်မြင်သက်သေနှစ်ဦးထံမှကပြောပါတယ်။မင်းညားကမီဒီယာတွေနဲ့တွေ့ဆုံခဲ့တဲ့ဒေါက်လက်စ်ခရံရဲရရှိဂျွန်ဟန်လင်းကတနက်သမားနဲ့ပတ်သက်ပြီးအသေးစိတ်ရှင်းလင်းပြပေမဲ့အဲ့ဒီတနက်သမားရဲ့နာမည်ကိုမလိုအပ်ပဲလူသိရှင်ကြားထုတ်ပြောတာမျိုးမလုပ်ဖို့သတင်းတောက်တွေကိုပြောခဲ့ပါတယ်။တနက်သမားဘယ်သူဘွားဆိုတာကိုသိတယ်လို့ထင်ပေမဲ့ဒီလူမဆန်စွာဆောင်ရွက်ခဲ့တဲ့လုပ်ရည်နဲ့ပတ်သက်ပြီးထင်ပေါ်ကျော်ကြားမှုလိုချင်တဲ့သူ့ရည်ရွယ်အထမမြောက်စေဖို့သူ့အနေနဲ့ဆောင်ရွက်မှလည်းဖြစ်တယ်လို့မစ္စတာဟန်လင်းကပြောပါတယ်။အဲ့ဒီတနက်သမားရဲ့နာမည်ကိုထုတ်ပြောတာမျိုးအထက်ထက်အခါခါပြောကြတာမျိုးမလိုအပ်ဘဲနာမည်ကြီးအောင်လုပ်တာမျိုးသတင်းမီဒီယာတွေအနေနဲ့ရှောင်ရှားဖို့လည်းသူကပြောကြားသွားပါတယ်ဒီလိုပြစ်ခတ်မှုအပြင်နိုင်ပိုင်းအတွင်းမှာပဲရုပ်မြင်သံကြားကနေသမရဘရိတ်ဥပမာကလည်းတနက်ထိန်းချုပ်ရေးဥပဒေကိုခိုင်မာပြီးလက်တွေ့ကျတဲ့အသည့်နဲ့ပြဋ္ဌာန်းရေးကွန်ဂရက်လွှတ်တော်ကိုတွန်းအားပေးကြဖို့အမေရိကန်လူထုကိုနှိုးဆော်လိုက်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းကဂျလာလဘတ်လေဆိပ်မှာအမေရိကန်စစ်ဖက်ရဲ့ C-130 ကုန်တင်လေယာဉ်တစ်စီးပြတ်ကျတာကြောင့်လူ၁၁ဦးသေဆုံးသွားပါတယ်ဒီသက်ဆန်တော်ချင်းဂျာတာပရိညတကောင်ကျော်ကျော်တောက်ကြနေပဲကူးချင်းလေးမှာအဲ့ဒီလေရင်ပြကြမှုဖြစ်ခဲ့တာပါ။ဘာကြောင့်ပြကြတယ်ဆိုတာကိုစုံစမ်းစစ်ဆေးနေပါတယ်။အမေရိကန်စစ်ဖက်ဝန်ထမ်း6ဦးပါလေရင်ဝန်ထမ်းအားလုံးအဲ့ဒီလေရင်ပြကြမှုမှာတေဆုံသွားတယ်လို့အာဖဂန်နစ္စတန်ဘာဂရမ်လေတပ်အခြေစိုက်စခန်းမှာရှိတဲ့အမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေကပြောပါတယ်။မြောက်အတ္တန္တီစာချုပ်နေတူအဖွဲ့ရဲ့ Resolute Support တင်နန်းမှာလုတ်ကိုင်းနေတဲ့အခြားသား contract ဝန်ထမ်း9ဦးလည်းလေရင်ပြကြမှုမှာတေဆုံပါတယ်။လေရင်ကိုသူတို့ပြစ်ချလိုက်တာလို့တာလီဘန်တွေကပြောပါတယ်။ဒါပေမဲ့အမေရိကန်လေတပ်ပုံမှုထိုနီဝစ်ကမန်ကအဲ့ဒီပြောဆိုချက်ကိုပယ်ချပြီးရန်သူရဲ့တိုက်ခိုက်မှုဟာလေရင်ပြတ်ကြတဲ့အကြောင်းရင်းမဟုတ်ဘူးဆိုတာသူအခိုင်အမာပြောနိုင်တယ်လို့ဆိုပါတယ်
အာဖဂန်နစ္စတန်မြောက်ပိုင်းကဂွန်ဒစ်မြို့ထင်းချုပ်ရေးအာဖဂန်တပ်ဖွဲ့တွေနဲ့တာလီဘန်တွေကြားတိုက်ပွဲဖြစ်တာမှာလူ60ထက်မနည်းအသက်ခံရပြီး466ဦးဒဏ်ရာရခဲ့တယ်လို့အာဖဂန်အာဏာပိုင်တွေကပြောပါတယ်။မနေ့ကတညလုံးနဲ့ဒီကနေ့မနေ့ပိုင်းတွေမှာမြို့ရင်းနဲ့မြို့တဝိုက်တိုက်ပွဲတွေလည်းဆက်ဖြစ်နေတာပါ။ဒေသမြို့တော်ကိုတာလီဘန်တွေက3ရက်ကြာထင်းချုပ်ထားပြီးတဲ့နောက်တိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားကဂွန်ဒစ်မြို့ရဲ့အစိတ်ပိုင်းတော်များများကိုအစိုးရတပ်တွေကပြန်လည်ထင်းချုပ်လိုက်နိုင်တယ်လို့အာဖဂန်သမ္မတအရှရက်ဂါနီကကြားသပိုင်းနဲ့နှောင်းပိုင်းမှာကြေညာပါတယ်။ဒီမြို့အာနာပိုင်းနေနဲ့မြို့ကန်တွေကတာလီဘန်တွေဟာဒေသခံရဲ့အိမ်တွေမှာဝင်ရောက်နေပြီးသူတို့ကိုတိုင်တဆင်းလိုက်လံရှာဖွေနေတဲ့အစိုးရတပ်တွေနဲ့တိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဆိုပါရယ်အခုခါမှာကျန်းမာရေးဆေးဝါးအထောက်အကူပစ္စည်းတွေအဲ့ဒီဒေသကိုပို့ဆောင်နေပြီလို့အာဖဂန်ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါရယ်လူ3သိန်းလောက်နေထိုင်တဲ့အဲ့ဒီမြို့မှာဆေးဝါးပစ္စည်းတွေဒီထောက်ပံ့မှုအားနည်းနေတာနဲ့ပတ်သက်လို့ဆိုရင်ကြောင့်နိုင်ငံတကာစစ်ချေနီအဖွဲ့ ICRC ကလည်းပြောဆိုပြီးကွန်ဒက်မြို့လေးစိတ်ကိုထိန်းချုပ်နိုင်ပြီဆိုရင်လေးချောင်းကနေစေဝါအထောက်အကူပစ္စည်းတွေကိုကဘူးကနေတဆင်ပို့ဆောင်မှာဖြစ်တယ်လို့ဒီကနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။တာလီဘန်စစ်သွေးကြတွေကမြောက်ပိုင်းဘာဒရှန်ဒေသကဝါဒတ်ခရိုင်ကိုညာရင်းချင်းသိမ်းယူလိုက်တယ်လို့လည်းဒေသခံအရာရှိတွေကပြောရတယ်။ဒီဒေသကိုမသိမ်းပိုက်ခင်မှာအာဖဂန်အစိုးရတပ်ဖွဲ့ဝင်50ကျော်ကိုတပ်ဖြတ်ခဲ့တယ်လို့တာလီဘန်ပြောခွင့်ရဇပိုင်းဟူလာမူဂျာဟစ်ကပြောပါရတယ်။ဒီဒေသဟာတာဂျီကစ္စတန်၊ပါကစ္စတန်နဲ့တရုတ်နိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒေသလည်းဖြစ်ပါရခင်ဗျာ။
UAE American အတန်းညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေတော့ကြောင့်ညာပဲတရမြောက်ကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဒီဟုတ်နိုင်ငံအနောက်တောင်ပိုင်းဂွမ်ရှိပြည်နယ်လူဆောင်မြို့မှာပါဆယ်ဘုံတွေနဲ့ဖောက်ခွဲခဲ့သူလို့တန်ရရှိထားသူဟာဖောက်ခွဲမှုတွေဖြစ်ခဲ့တဲ့နေရာတနေရာမှာသူ့ကိုယ်သူတေဆုံးရတွေ့ရတယ်လို့အဲ့ဒီဒေသတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီတရင်ကိုစင်ဟွာနယူးအေဂျင်စီကလည်းပဲတရင်ဖော်ပြထားပါတယ်။အသက်33နှစ်အရွယ်ဝေယန်ယုံဟာဖောက်ခွဲမှုတွေရဲ့နောက်ကနေရှိတယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီဖောက်ခွဲမှုတွေအတွင်းလူ10ဦးတေဆုံးပြီးတော့90ကျော်ဒဏ်ရာရခဲ့ပါတယ်။
နဂျီးရီးယားနိုင်ငံမူကတရှိမြို့တော်မှာကြာသပတေးနောက်မိုင်းကအသေးခံဘုံခွဲသူ၄ဦးဖောက်ခွဲခဲ့တာကြောင့်လူ၁၄ယောက်ထဲမှနေသေဆုံးသွားတယ်လို့နဂျီးရီးယားစစ်ဘက်တာဝန်ရှိသူတွေကပြောပါရယ်ဖောက်ခွဲမှုတွေအတွင်းတခြားလူ39ဦးလည်းဒဏ်ရာရတယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါရယ်အသေးခံဘုံခွဲသူ၂ဦးထဲမှနေဟာအမျိုးသမီးတွေဖြစ်ပုံရတယ်လို့မျက်မြင်တွေကဆိုပါရယ်ဘော်နိုပြည်နယ်မိုက်ဒိုဂူရီမြို့က LG Larry ယထာလန်ကူနာမှာဖောက်ခွဲမှုတွေဖြစ်ခဲ့တာလို့စစ်ဘက်ပြောခွင့်ရတဲ့ဦးကပြောပါရယ်ဖောက်ခွဲမှုတွေကဘိုဂိုဟာရမ်စစ်သွေးကြဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အဲ့ဒီပြောခွင့်ရကပြောဆိုပါရခင်ဗျာ
။ဩစတြေးလျနိုင်ငံဆီနီမြို့အနောက်တောင်ပိုင်းဖာရာမက်တာစင်ကြေပုံးရက်ကရဲဌာနချုပ်အပြင်ဘက်မှာဒီကနေ့တနက်ပစ်ခတ်မှုဖြစ်ပြီးလူ9ဦးသေဆုံးသွားတယ်လို့ဩစတြေးလျရဲတပ်ဖွဲ့နဲ့ဒေသတွင်းသတင်းတွေကပြောပါရယ်ရဲတပ်ဖွဲ့ကလမ်းတွေကိုပိတ်လိုက်ပြီးလူတွေကိုခတ်ဝေးဝေးမှနေဖို့တတိပေးထားပါရယ်လူတယောက်ကိုရဲဌာနချုပ်အဆောက်အဦမှပစ်ခတ်တာကြောင့်လူတယောက်ကရဲဌာနချုပ်အဆောက်အဦမှပြစ်ခတ်တာကြောင့်ရဲတပ်ဖွဲ့ဝန်ထမ်းတို့ထိမှန်သွားပြီးရဲတွေကသူ့ကိုပြန်ပစ်တတ်လိုက်တယ်လို့ Daily Telegraph သတင်းစာကဖော်ပြပါတယ်။အခင်းဖြစ်ရက်ကိုရဲတပ်ဖွဲ့ကအစုံစမ်းစစ်ဆေးနေပါတယ်။ဩစတြေးလျနိုင်ငံတွင်ကအစ္စလာမ်အစွန်းရောက်ဝါဒီတွေရဲ့တိုက်ခိုက်မှုတွေရှိလာနေတာကြောင့်ပြီးခဲ့တဲ့နှစ်ထဲနှစ်ကလေးကဩစတြေးလျမှာအထူးသတိထားနေကြတာပါ။ဒီဇင်ဘာလကုန်လုံးကဆစ်ဒနီမြို့လေကောင် Coffee Sand တစ်ခုကိုဝင်စီးပြီးတစားကန်လို့ဖမ်းဆီးထားတဲ့18နာရီကြာဖြစ်ရက်တစ်ခုကိုရဲတပ်ဖွဲ့ကအတင်းဝင်ပြီးစီးနှင်တိုက်ခိုက်ခဲ့တာမှာတစားကန်2ဦးသေဆုံးခဲ့ရပါသေးတယ်။
မြောက်ကိုရီးယားနိုင်ငံအနေနဲ့တာဝေးပစ်ဒုံးကျည်ပစ်ခတ်မှုပြုလုပ်မယ်ဆိုရင်ကုလသမဂ္ဂအနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတိုးလို့သွားကောင်းသွားနိုင်တယ်လို့တောင်ကိုရီးယားသံတမန်တဦးကကြာသပတေးနေ့မှာပြောကြားခဲ့ပါရယ်ကုလသမဂ္ဂဆိုင်ရာတောင်ကိုရီးယားသံမတ်အိုဂျင်းက VOE နဲ့တွေ့ဆုံမေးမြန်းခန်းအတွင်းနယူးယောက်မှာအခုလိုပြောကြားသွားတာပါဇင်ကန်ရွက်လီတင်မော်တွေပြိုင်ကားတွေအဖိုးတန်ကားတွေနဲ့ဒူနျူကလ িয়ার နဲ့မစ်ဆိုင်းတိုးလနဲ့ထုတ်လုပ်နိုင်တဲ့စစ်ပတ်သုံးပစ္စည်းတွေမြောက်ကိုရီးယားကိုတင်ပို့ခွင့်ပိတ်ပင်မှာလည်းဖြစ်ပါရယ်ခင်ဗျာ
မြေလေးပင်နယ်မှာရာသီဥတုဆိုးရွားနေတာကြောင့်ဂရိနိုင်ငံကိုဒီတရင်ဘက်တွင်ဝင်ရောက်လာတဲ့ရွှေပြောင်းဒုက္ခသည်အရေအတွက်တိတိတတ်တာရောက်ကြသွားတယ်လို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကပြောပါတယ်။မြေလေးပင်နယ်ကိုဖြတ်ပြီးမကြာခင်အချိန်တွေတုန်းကဂရိနိုင်ငံကိုနေစဉ်ဝင်ရောက်သူဖြန်းဖြန်းချင်းအရေအတွက် 9,000 ရှိခဲ့တာကနေကြာသပတေးနေ့ကလူ 1,500 ပဲရောက်လာတယ်လို့ UNHCR ကပြောပါတယ်။ဒါပေမဲ့လည်းဝင်တဲ့လူအရေအတွက်အခုလိုရောက်ကြနေတာရေရှည်မဲ့ပုံတော့မရှိပါဘူး။ရာသီဥတုကောင်းလာပြီဆိုတာနဲ့ဝင်တဲ့လူအရေအတွက်နောက်ထပ်တိုးလာအောင်ပါပဲလို့ UNHCR ပြောခွင့်ရ Adrian Edwards ကပြောပါတယ်။ဒီနှစ်အတွင်းမြေထဲပင်လယ်ကိုဖြတ်ပြီးဥရောပတိုက်ကိုရောက်လာမယ့်ရွှေပြောင်းဒုက္ခသည်အရေအတွက်9သိန်းထိရှိမယ်လို့ယူနီစီယာကခန့်မှန်းထားပါတယ်။2016ခုနှစ်မှာလည်းအဲ့ဒီအရေအတွက်နီးပါးလောက်ထပ်ရောက်လာအောင်မယ်လို့ခန့်မှန်းထားပါတယ်။ဒီအရေအတွက်ဟာယူနီစီယာကခန့်မှန်းထားတဲ့နှစ်ဆပိုများပါတယ်ခင်ဗျာ
။ဟာရီကိန်းမုန်တိုင်းဟွာကင်တိုက်ခိုက်မှုကြောင့်လူနေသိမ့်မထူတတ်တဲ့ဘာဟာမားစ်ကျွန်းစုတွေမှာရေလွှမ်းမှုတွေဖြစ်ပေါ်နေပါတယ်။ဒ ီမုန်တိုင်းကိုအလွန်အန္တရာယ်ရှိတဲ့အစဉ်လေးမုန်တိုင်းဖြစ်သတ်မှတ်ထားပြီးနောက်ထပ်လည်းအားကောင်းလာနိုင်တယ်လို့ American မြို့သား Hurricane Center ကဆိုပါတယ်။ဝိုက်ကင်းမုန်တိုင်းဟာတနာရီကို6ကီလိုမီတာနှုန်းနဲ့ဒီဘဟာမားကျွန်းစုတွေကိုရွှေ့ရှားဖြတ်တန်းနေတာပါ။တနာရီကို125မိုင်နှုန်းနဲ့တိုက်ခိုက်နေတဲ့ဒီမုန်တိုင်းဟာမုန်တိုင်းဘူချက်မကနေ80ကီလိုမီတာအကွာဝေးထိလေတိုက်ခိုက်နေတာလည်းဖြစ်ပါတယ်။နောက်လာမယ့်ရက်ပိုင်းတွေမှာမုန်တိုင်းဟာအရှင်ပြင်းပြင်းနဲ့မြောက်ပိုင်းကျတဲ့ American ပြည်ထောင်စုဘက်ကိုလှည့်လာနိုင်ပြီးဒီကနေ့တောက်ကြနေမှာပိုအားကောင်းလာနိုင်ပါတယ်ခင်ဗျာ။
2015ခုနှစ်အောက်တိုဘာလ2ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်တို့ကြီးညာပေးသွားတာပါ။အခုကစပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။အမျိုးဘာသာတာသနာဆောင်ရှောက်ရေးအဖွဲ့မဘာသာအနေနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေမှာပါဝင်ပတ်သက်ခြင်းမရှိဘူးလို့မဘာသာဗဟိုရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ယူထားတဲ့ငါးချမ်းပြန်ဆရာတော်ကမိန့်ပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းတောက်မတ်မြင့်မြင့်ခိုင်ကတင်ပြပေးပါမယ်ရှင်
။အမျိုးဘာသာတာသနာဆောင်ရှောက်ရေးအဖွဲ့ဗဟိုရဲ့ပင်မနန်းစဉ်ဖြစ်တဲ့အမျိုးသားရေးကိစ္စတွေကိုတော့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးနိုင်ငံရေးမှာပါဝင်ပတ်သက်ခြင်းမရှိသလိုမကြာခင်ကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့မဲဆွေစည်းဝေးရေးလှုပ်ဆောင်ချက်တွေဟာလည်းမဘာသာဗဟိုနဲ့သက်ဆိုင်ခြင်းမရှိဘူးလို့မဘာသာဗဟိုရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဒေါက်တာအရှင်ဓမ္မပီယာကမိန့်ပါတယ
်။မဘာသာကလည်းခုလည်းရည်ရွယ်မြတ်တဲ့ရင်းဆိုင်ရေးထောက်ဆောင်မှုတွေနဲ့ဒီနှစ်နှစ်လောက်ကြိုးစားခဲ့ရတဲ့ဒီအောင်ပွဲတစ်ခုကိုဒါဆောင်ရွက်ပေးတာတကယ်လို့ကျတော့ဒီအောင်ဆောင်ရွက်တဲ့အတွက်ကြောင့်မဘာသာကြောင့်ဒီလူတွေဒီပြောက်တာမဘာသာကြောင့်ဒီတိုက်ခိုက်တဲ့ဟိုရက်ထိုက်အောင်မှုတွေဖြစ်တယ်ဆိုတာမျိုးရှိပါဘူး။ဒါနဲ့လို့မဘာသာဆိုတာကမြူသားရေးပုံစံကိုပြုလို့ရင်းနဲ့ဒီအသိအဖွဲ့ကမတိမတကြီးလာတာရှိတဲ့အခါမှာတခါတလေကျတော့ဒီဘက်ကလည်းပဲတချို့ပုဂ္ဂိုလ်တချို့ပုဂ္ဂိုလ်တွေကအလုံးစုံပြောတဲ့စကားမျိုးတွေထွက်တာမျိုးတွေရှိပါတယ်။ဒီမဘာသာမှာရှိတဲ့ပုဂ္ဂိုလ်တခုတယောက်ကပြောလိုက်တဲ့စကားဒီသူ့ရဲ့ individual စကားကိုအဖွဲ့ကပြောတဲ့ကိုစားအနေနဲ့ကြားတဲ့လူတွေကအဖွဲ့ကိုတိုက်ခံလို့ဒီအဖွဲ့ကတော့ဘယ်အဖွဲ့ကိုနိုင်စေဖွဲ့ဖွဲ့ကိုရှုံးနေစရာမရှိဘူး။ဘုန်းလို့ဖွဲ့စည်းကအားလုံးနဲ့ဒီလက်ခံပြီးတော့ကိုလို့ကိုတော့ကိုလမ်းစဉ်ကိုတော့တွားပါဘူး။ကိုယ့်ရဲ့ဒီမျိုးဒီတိုင်းစီတဲ့ပေါ်တော့ဒီဖွဲ့စည်းရချက်တယ်မဲ့နိုင်ငံရေးနဲ့ politics ဆိုတော့ဖွဲ့စည်းရဘာမှပါဝင်ပတ်သက်မှုရှိဘူးလို့ကိုယ့်ရဲ့ position ကိုသူတို့ပဲပြောပါတယ်
မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကိုမဲမပေးဖို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုသာမဲပေးဖို့ဆိုပြီးတနင်္လာရီတိုင်းနဲ့ ERI တိုင်းတို့မှာလက်ကမ်းစာဆောင်တွေဖြန့်ဝေတဲ့လို့ရဟာမဘာသာဗဟိုရဲ့မူဝါဒမဟုတ်ပဲမဘာသာအဖွဲ့ဝင်တဦးချင်းရဲ့ပုံကိုရေးခန်းစားချက်တသက်သာဖြစ်တယ်လို့ဤစင်ရွာမှကျောင်းတိုင်မှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရားဝင်ပြောဆိုလိုက်တာဖြစ်ပါတယ်မဘာသာဗဟိုအနေနဲ့မဘာသာအဖွဲ့ဝင်တဦးချင်းရဲ့လှုပ်ဆောင်ချက်တွေကိုကျင့်ဝတ်ရမလုပ်သင့်ဘူးလို့တားမြစ်ပေးမယ်လေ။အာဏာမတက်ရောက်တဲ့အခါလုံကျူးသွားတဲ့အခြေအနေမျိုးတွေတော့ရှိတယ်လို့ထောက်တာအရှင်ဓမ္မပီယာကမိန့်ပါတယ်။မဘာသာရဲ့လှုပ်ရကြောင်တိုင်းပြည်မငြိမ်မသက်မှုဖြစ်ရင်မဘာသာအနေနဲ့ထိမ့်သိမ်းမှာဖြစ်ပြီးအခြားအဖွဲ့အစည်းကြောင်တိုင်းပြည်မငြိမ်မသက်မှုဖြစ်ရင်လည်းကိုယ့်ဘာသာကိုထိမ့်မှာလို့ထောက်တာအရှင်ဓမ္မပီယာကအခုလိုမိန့်ပါတယ်။ပါတီတို
င်းမှာဖြစ်တဲ့အရာကိုကိုယ့်လိုဘက်ကသိဆိုးသွားတာရင်တိုင်းပြည်ကိုပြုတ်လာမယ်ဆိုကိုယ်လိုဘက်ကကိုယ့်ဘက်ကိုထိမ့်မယ်။ဒါပေမဲ့လို့တန်ပြီးလှုပ်လာတဲ့အရာတိုင်းဒီမဘာသာကြောင့်မဟုတ်ဘူးဆိုတာကိုကိုကုန်းဆယ်ကပြောလို့ချင်တယ်။တန်ပြီးအတွက်မငြိမ်သက်ဖြစ်စေတဲ့အရာမျိုးဆိုရင်မဘာသာကြောင့်ဖြစ်ပေါ်မယ်ဆိုရင်ကိုလိုမဘာသာနဲ့ထိမ့်မယ်။တခြားပါတီတွေကလည်းသူတို့ကြောင့်ဖြစ်ပေါ်မယ်ရာတွေဆိုသူတို့ကလည်းထိမ့်မယ်။လက်ရှိဆိုရတာလည်းသူတို့ကြောင့်ဖြစ်ပေါ်တဲ့အရာတွေကိုသူတို့ထိမ့်မယ်ဆိုရင်ကိုလိုတီကညီချင်းကိုကူတည်သွားပါလိမ့်မယ်။ဒါပေမဲ့လို့ဒီတည်တင်းတစ်ခွက်ကိုပြဿနာရှာပြီးတော့တည်တင်းတစ်ခွက်ကို highlight လုပ်တာမျိုးတော့ကိုယ်တော့ pay in square ပေါ့ညတာစီတဲ့ညှို့စီတဲ့နားလည်ပြည့်စီချက်ပါ
မဘာသာဗဟိုအနေနဲ့မျိုးစုံဥပဒေပေါ်ပေါက်တဲ့အထိမ့်မဲ့အောင်ပွဲလှုပ်ဆောင်တာမျိုးတွေပဲရှိပြီးလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့လှုပ်ရှားမှုတွေလုပ်ဖို့မတိုက်တွန်းထားသလိုတင်းဤတက်ဆင်းမဲဆွေစည်းဝေးမှုတွေလည်းမဘာသာဗဟိုအနေနဲ့လှုပ်ဆောင်တာမျိုးမရှိဘူးလို့ညင်းဆိုပါတယ်။လာမယ့်ရွေးကောက်ပွဲမှာ NLD ပါတီပဲဖြစ်ဖြစ်ဖြီခိုင်ဖြိုးပါတီပဲဖြစ်ဖြစ်ဘယ်ပါတီပဲနိုင်ပါစေကြိုးဆိုတယ်လို့မိန့်ပါတယ်
။ပုဂ္ဂိုလ်ရေးရတဲ့ဖွဲ့စည်းရဲ့ကိုယ်စားအဲ့ဒီနှစ်ခုတော့တဲတဲပွဲပွဲနားလည်စီရှင်ပါတယ်။အဲ့ဒါကိုတော့ထက်ခါထက်ခါပြောပါဘုဟုတူတူရောရဲ့သူပြောနေတဲ့စကားကိုပြောတာကိုလိုကစမ်းစစ်ရသဘွေးလိုက်နေရတယ်ကိုလိုဒီရဲ့အင်ချာကြီးကဘယ်တော့မှရမှာမဟုတ်ပါဘူးဒီကိုင်မျိုးပဲနိုင်တာအန်ဒီရီပဲနိုင်တာကိုလိုကကိုဆိုးရဘောတာအဲ့မှာဗာနဲ့ပြောတယ်တရားသဖြင့်ရှင်းပြရမယ်ပြောတဲ့တရားချစ်ခင်ညှို့မှုရှိတာပဲ
မဘာသာအဖွဲ့ဝင်အနေနဲ့ ERI တိုင်းကမြောင်းမြတနင်္လာရီတိုင်းစရည်ဒေသတွေမှာ NLD ပါတီကိုမဲမထည့်ဖို့ပြောဆိုစည်းရုံးတာတွေလက်ကမ်းစာဆောင်ဖြန့်ဝေတာတွေလည်းရှိခဲ့ပါတယ်မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့လည်းဒီကိစ္စတွေနဲ့ပတ်သက်လို့အချက်အလက်တွေတိကျစုဆောင်ပြီး ပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြသွားမယ်လို့ပြောဆိုထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာ30ရက်နေ့တုန်းကတော့မန္တလေးကိုရွေးကောက်ပွဲအောင်နိုင်ရေးအတွက်မဲဆွယ်စည်းဝေးရေးဆင်းလာတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်နာယကသူရဦးတင်ဦးဟာမန္တလေးမစိုးရိမ်ကန်တက်ကုန်းကြောင်းတက်ကိုရောက်ရှိနေကြမှာမဘာသာဦးဆောင်စီရတော်တစ်ပါးဖြစ်တဲ့ဦးရီယာသူနဲ့တွေ့ဆုံခဲ့ပြီးဦးရီယာသူက NLD ပါတီပေါ်သူ့ရဲ့အမြင်ကိုမင့်ခဲ့ပါသေးတယ်။
မမြင့်မြင့်ခိုင်စုံစမ်းတင်ပြခဲ့တာပါရှင်။အခုတခါတော့မဲဆွယ်စည်းရုံးမှုအခြေအနေတွေဘယ်လိုရှိသလဲဆိုတာကြည့်ကြရအောင်ပါ။လာမယ့်နိုဝင်ဘာလရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးတွေလုပ်နေတဲ့အချိန်မှာနိုင်ငံရေးပါတီတွေရဲ့ဆိုင်းဘုတ်တွေကိုဖျက်ဆီးခံရတာတွေအပါအဝင်အနှောက်အယှက်ပေးတာတွေလည်းဖြစ်လာနေပါတယ်။ဒီကြောင့်နဲ့ပတ်သက်လို့တော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးမှာပါရှင်။
ရွေးကောက်ပွဲနီးလာတာနဲ့မြန်မာနိုင်ငံရေးပါတီတွေရဲ့ရွေးကောက်ပွဲအောင်နိုင်ရေးချိုးပန်းဆောင်ရွက်မှုတွေဟာအချိန်မြင့်လာနေသလိုတစ်ချိန်တည်းမှာပဲနိုင်ငံရေးပါတီတချို့ရဲ့ဆိုင်းဘုတ်ဖျက်ဆီးခံရတာအပါအဝင်မဲဆွယ်စည်းရုံးရေးလုပ်နေစဉ်အတွက်နှောက်ယှက်ပေးတာတွေချိန်ချောက်ရန်ပြူတာတွေကိုပါရင်ဆိုင်လာနေရပါတယ်။နိုင်ငံရေးပါတီတွေဘက်ကသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ကိုတိုင်တန်းတဲ့အခါမှာလဲရဲအရေးပိုင်မှုနဲ့ကော်မရှင်ကကင်တွယ်ဆောင်ရွက်နိုင်တဲ့အမှုနှမျိုးရှိကြောင်းပါတီတွေရဲ့တိုင်ကြားမှုအများစုဟာရဲအရေးပိုင်မှုဖြစ်တယ်ဆိုပြီးတော့ကော်မရှင်ဘက်ကပြောပါတယ်NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကလည်းသူတို့ရင်ဆိုင်နေရတဲ့အနောက်ရှက်တွေနဲ့ပတ်သက်ပြီးဥပဒေကြောင်အရပပေါင်းစုံကဆောင်ရွက်နေတယ်လို့ပါတီပြောခွင့်ရပုဂ္ဂိုလ်ရှင်းနေဦးညံဝင်းက VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ဥပဒေနဲ့အကုန်ဆောင်ရွက်တယ်ကျွန်တော်တို့ရဲကိုတိုင်တာတဲ့အမှုအခုအချိန်ကို50ခုလောက်ရှိပြီနောက်သူ process ကဘယ်အချိန်မှာရောက်ပြီးတော့ဘာဖြစ်နေလဲဆိုတာတော့နောက်ဆုံးသတင်းကျွန်တော်မပြောနိုင်ဘူးသို့တော်ကျွန်တော်တို့ကရဲနဲ့ဆိုင်တဲ့ဟာရဲရဲပိုင်တဲ့ဟာရဲလုံအောင်မဲ့အလုပ်တွေလည်းကျွန်တော်တို့သက်ဆိုင်ရာရဲတွေမှာတိုင်ကြဖို့ကျွန်တော်တို့ညွှန်ကြားထားပါတယ်ကျွန်တော်တို့တိုင်ကြီးပြီးတရားဥပဒေကဘယ်လိုရှိလဲဆိုတော့ကျွန်တော်သိပါတယ်အဲ့တော့တရားဥပဒေနဲ့အညီသူတို့လုံမလုံဆိုတဲ့ပြဿနာကကျွန်တော်တို့စောင့်ကြည့်ရမှာသူတို့မလုံရင်သူ့ရဲ့အဆင့်မြင့်တဲ့စီကျွန်တော်တို့သွားမှာပဲ
ပါတီတွေအခုလိုမဲဆွယ်စည်းရုံးရေးအတွင်းရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတင်ပြဆွေးနွေးဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့တွဲဆောင်ွက်တောင်းထားတယ်လို့ဦးညံဝင်းကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ရဲ့ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဆိုင်းဘုတ်တွေတိုက်ခိုက်ဖျက်ဆီးတာတွေခံခဲ့ရသလိုမန္တလေးတိုင်းမိုးကုံမြို့က SNLD ပါတီရဲ့ပါတီကြော်ညာဆိုင်းဘုတ်စက်တင်ဘာ1ရက်နေ့ကဖျက်ဆီးခံခဲ့ရတယ်လို့မိုးကုံမြို့ SNLD ပါတီကဦးဆိုင်မျိုးစင်က VOA ကိုပြောပါတယ်
မမရဘူးအဲ့ပြရတော့ပြရလီမှာအဲ့ဒီကျွန်တော်တို့ရဲ့ဒီ7 6ပြီပေါ့ဒီတိုင်းဆွဲဖြစ်ခါပေါ့လားဆွဲဖြစ်ခါပေါ့ကျွန်တော်တို့ဒီမိုးကုတ်ပေါ့မိုးကုတ်ဒီပစ်ဆွဲပစ်ဆွဲရက်ကွက်နေနေတဲ့အော်ဒီတိုင်းကိုအတမင်းရေရက်ရှိရှိနဲ့လှုပ်တဲ့ပုံစံမှာပဲအခုကကျွန်တော်လေးဒီမပြဲမချက်အကုန်လုံးမှာအဲ့ဒီကျော်တက်ပုံတွေတော့ဟိုအကူရလာတယ်လေ
ပါတီရဲ့ကြော်ညာဆိုင်းဘုတ်တိုက်ခိုက်ဖျက်ဆီးခံရတာနဲ့ပတ်သက်ပြီးဦးဆိုင်မျိုးစင်ကအခုလိုဆက်ပြောပါတယ
်ဟောအဲ့ဒီဘုံလေကျွန်တော်တို့အဲ့ဒီဒီလဲရတော့ဘုံလို့ပဲဒီဟိုချစ်ကြတဲ့ဆန်ထားလာလည်းမဟုတ်ဘူးနော်သူကပြေချခံခံရထားတာပဲဟိုဒါအေးတော့ဒီပြိုင်တဲ့ပါတီတစ်ခုတည်းကတော့ဒီလိုရောရရှိတဲ့ဒါဒီလိုနည်းနည်းအဲ့လိုလုပ်တယ်လို့လားဟိုဒီလိုတော့ယူဆရပါလဲ
နိုင်ငံရေးပါတီတွေမဲဆက်စည်းရုံးရေးကာလအတွင်းရင်ဆိုင်နေရတဲ့အနောက်ရှက်တွေကိုကော်မရှင်အနေနဲ့ဘာရီစီမံဆောင်ရွက်ပေးနေတယ်လဲဆိုတာကိုသိရဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာ
ဒါကတော့မဲဆွယ်စည်းရုံးရေးမှာနှောက်ယှက်ပြုခံရတာတွေကိုကိုရန်နိုင်စုစည်းတင်ပြခဲ့တာပါအခုတခါရှမ်းပြည်နယ်အတွင်းမှာကိုမဲဆွယ်စည်းရုံးရာမှာလုံခြုံရေးအခြေအနေဘယ်လိုရှိလဲဆိုတာကြည့်ကြရအောင်ပါရှမ်းပြည်နယ်အတွင်းမှာပါတီတွေနဲ့မဲဆွယ်စည်းရုံးရာမှာအခက်အခဲတွေကြုံနေရတယ်လို့နိုင်ငံရေးပါတီတွေဘက်ကပြောနေကြပါတယ်လုံခြုံရေးအရာမငြိမ်းချမ်းတဲ့အတွက်မဲဆွယ်စည်းရုံးမှုမလုပ်နိုင်ဘဲဖြစ်နေကြတာပါဒီလိုတွေကြုံတွေ့နေရပေမဲ့သက်ဆိုင်ရာအာဏာပိုင်တွေဘက်ကဖြည့်ရှင်းပေးမှုတွေလည်းအားနည်းနေတယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်ဒီသတင်းကိုတော့တောင်ကြီးမြို့မှာကိုယ်တိုင်သွားပြီးတော့သတင်းယူနေတဲ့ VOA သတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင
်နေမင်းမလုံခြုံမှုတွေကြောင့်မဲဆွယ်စည်းရုံးနာမှာနိုင်ငံရေးပါတီတွေအနေနဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကတောင်ကြီးတာဝန်ခံဒေါခင်မိုးမိုးကပြောပါတယ်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးသူကခုလိုပြောပြတာပါ
စစ်စင်ရေးထိုးနေတဲ့ဒေတာတွေစစ်ကြောင်းထိုးနေတဲ့ဒေတာတွေအဲ့ဒါတွေကရှမ်းပြည်အတွင်းမှာနေရာများစွာမှာရှိပါတယ်ကျမတို့ရှမ်းပြည်တောင်ပိုင်းမှာကိုပဲလွယ်လင်းခရိုင်လင်းခေခရိုင်နေမှာဆိုလို့ရှိရင်တိုက်ပွဲဖြစ်နေတဲ့နေရာတွေများစွာရှိပါတယ်အဲ့တော့တိုက်ပွဲဖြစ်နေတဲ့နေရာတွေမှာအမျိုးသမီးကိုယ်စားလှယ်လောင်းနေအနေနဲ့တွားရောက်စီယုံရေးဆင့်မှုဆိုတာဘယ်လိုမှမလွယ်ပါဘူးသူတို့ရဲ့မိသားစုသူတို့ရဲ့ပတ်ဝန်းကျင်သူတို့ရဲ့အိမ်တော်ဦးစီးတွေကအစဒီနေရာတွေကိုတွားဖို့ခွင့်မပြုဘူးမတိုက်တွန်းဘူးအားမပေးဘူး
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကစက်တင်ဘာ16ရက်နေ့ကနိုင်ငံရေးပါတီတွေကိုသူတို့ရဲ့နယ်မြေတွေထဲမှာမဲဆွယ်စည်းရုံးရေးမလုပ်ဖို့တားမြစ်ခဲ့ပါတယ်။ဒ ီလိုတားမြစ်ခဲ့ပေမဲ့ဒီလတရက်နေ့မှာတော့ပါတီတွေအနေနဲ့စီယုံရေးလုပ်ငန်းတွေပြန်လည်လှုပ်ဆောင်နိုင်ကြအောင်လှုပ်ဆောင်မယ်ဆိုပါကသူတို့ရဲ့ဆက်ဆံရေးယုံတွေကိုတရားဝင်အကြောင်းကြားဖို့ပြန်လည်စာထုတ်ခဲ့တယ်လို့ဒေါ်ခင်မိုးမိုးကပြောပါတယ်
ဒါမဲ့ရုပ်သိမ်းတဲ့ဆိုလဲစာဟုတ်တော့ကျမတို့ကိုယ်တိုင်တော့မျက်ဝါးထင်နေမတွေးရသေးပါဘူး။အဲ့ဒါတွေနဲ့ပတ်သက်လို့လဲကျမတို့ရဲ့လွတ်တော်ကိုယ်စားလှယ်တွေကကိုအားကိုပို့ပြီးတော့ကိုဟာကိုအနေရရှိတဲ့နေရာကိုအသွာလာဆင်းရင်သူတတိနဲ့သွာလာအဲ့ဒီလူမျိုးပဲလုပ်နေရတာပါ။တမတော်ရဲ့အကူအညီလည်းမရပါဘူး။ကြီးနဲ့အစိုးရရဲ့အကူအညီလည်းမရပါဘူး။ကော်မရှင်ရဲ့အကူအညီလည်းမရပါဘူး
။လက်ရှိရှမ်းပြည်နယ်အတွင်းမှာကွန်ဟင်းကျေးသီးလဲချာလင်းခေမောက်မဲမိုင်းပန်နန့်ခမ်းမိုင်းရဲတန်ရန်စတဲ့ဒေသတွေမှာတိုက်ပွဲတွေကြောင့်မဲဆွယ်စည်းရုံးဖို့အခက်အခဲရှိနေတယ်လို့နိုင်ငံရေးပါတီတွေဘက်ကပြောပါရယ်ဒီပြင်လမ်းပန်းဆက်သွယ်ရေးဘိုင်းမှာလည်းအခက်အခဲတွေရှိနေတာကြောင့်မဲဆွယ်တာမှာခက်ခဲနေတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကကိုယ်စားလှယ်လောင်းမန်နန်းတန်နာဦးကပြောပြပါရယ
်လမ်းပန်းဆက်သွယ်ရေးကအရန်ခက်ခဲနေခက်ချင်းနေပါရှင့်အဲဒီလမ်းပန်းဆက်သွယ်ရေးခက်တချို့နေရာလို့ဆိုကားတွေဆန်ကယ်တွေသွားလို့မရောက်နိုင်တဲ့နေရာတွေမှာဆိုလမ်းလျှောက်ပြီးတော့သွားရတဲ့ဒေသတွေလည်းရှိ
နိုင်ငံရေးပါတီတွေအနေနဲ့ဒီလိုအခက်အခဲတွေကြုံတွေ့နေရတာအပြင်ပြည်သူလူထုတွေမှာလည်းရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုအားနည်းနေတာတွေကိုလည်းကြုံတွေ့နေရပါတယ်။အကြောက်တရားကြောင့်ရွေးကောက်ပွဲပေါ်စိတ်ဝင်စားမှုအားနည်းနေတာလည်းရှိတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကကိုယ်စားလှယ်လောင်းဒေါ်နန်းတန်းတန်းရွှေကခုလိုပြောပြပါတယ
်။စိတ်ဝင်စားမှုတော့အားနည်းပါလေ။သို့တော်လည်းပဲ2010နဲ့စာရင်တော့အများကြီးကျွန်တော်တို့စိတ်ဝင်စားလာပါတယ်။2010တုန်းကဆိုရှင်ကျွန်တော်တို့မဲပုံးမထောင်ပဲနဲ့မိမိဆန္ဒမပါဘဲနဲ့လွတ်တော်ကိုယ်စားလှယ်လေးရတော့တာရှိပါတယ်။မိမိရဲ့စာဝတ်နေရေးအတွက်ရုန်းကန်တာဒါလည်းရှိတယ်။နောက်တစ်ခုကပိုအိုကိုပဲအုပ်ချုပ်ဖွင့်ရဒေတာဖြစ်တဲ့အတွက်နည်းနည်းကြောက်စိတ်လေးပဲရှိနေကြပါသေးတယ်လို့ကျွန်မယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါဟိုနည်းနည်းကျွန်မတို့ဖက်ပိုင်းကပညာတတ်လဲနေတဲ့အတွက်ကြောင့်မလို့ဒါတိချခွဲပြီးတော့မမြင်တတ်တဲ့အပိုင်းလည်းရှိတာပေါ့လေ။
ဒါရီနဲ့ပတ်သက်ပြီးတောင်ကြီးမြို့နယ်ရွေးကောက်ပွဲကော်မရှင်ကို VOA ကဆက်သွယ်မေးမြန်းခဲ့ပြီးမြဖြေချမဲ့တာဝန်ခံဟာအစည်းအဝေးလှုပ်ဆောင်နေတာကြောင့်အချိန်မီမဖြေချနိုင်ခဲ့ပါဘူး။ရှမ်းပြည်နယ်မှာမဲဆန္ဒရှင်အရေးအတွက်33သိန်းကျော်ရှိပြီးမဲယုံပေါင်း3400ကျော်ရှိပါတယ်။လာမယ့်ရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းမှာနိုင်ငံရေးပါတီပေါင်း30ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။
ရှမ်းပြည်နယ်မှာမဲဆွယ်စည်းရုံးရေးဆင်းတဲ့နိုင်ငံရေးပါတီတွေအနေနဲ့လမ်းပတ်ဆက်သွယ်ရေးအရာလုံခြုံရေးအရာအခက်တွေ့နေရတဲ့အခြေအနေကိုမေခစုံစမ်းတင်ပြခဲ့တာပါ။အခုတစ်ခါတော့ရွေးကောက်ပွဲမှာမဲထည့်ရေးချင်းချောက်မှုတွေရှိနေသလားဆိုတာကိုလည်းအလှည့်ပေးပါစီရှင်။အစိုးရဌာနဆိုင်ရာအကြီးအကဲတဦးကဖြစ်စေဒေသဆိုင်ရာအာဏာပိုင်တဦးကဖြစ်စေဘယ်ပါတီကိုမဲပေးရမယ်မပေးရဘူးဆိုပြီးမိမိတို့ရဲ့ဝန်ထမ်းတွေနဲ့ဒေသခံတွေကိုဖိအားပေးပြောဆိုတိုက်တွန်းတာမျိုးဟာဥပဒေချိုးဖောက်ရာရောက်တယ်လို့ဒေါအောင်ဆန်းစုကြည်ကကချင်ပြည်နယ်မြစ်ကြီးနားမြို့မှာပြောသွားပါတယ်။ရွေးကောက်ပွဲမှာအနိုင်ရဖို့ချိန်ချောက်တာမျိုးမဲလုံးပေးတာမျိုးဟာတရားဥပဒေနဲ့မကိုက်ညီသလိုဒီမိုကရေစီစံနှုန်းတွေနဲ့လည်းမကိုက်ညီဘူးလို့သူကပြောဆိုသွားခဲ့တာပါ။ဒေါအောင်ဆန်းစုကြည်ရဲ့မြစ်ကြီးနားမြို့ဟောပြောချက်တွေကိုတော့ကိုညံဝင်းအောင်ကကောက်နှုတ်တင်ပြထားပါတယ်ရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာစက်တင်ဘာလ2ရက်တောက်ကြာနေ့မနေ့ပိုင်းကမြေကြီးနားမြို့ကိုရောက်ရှိလာပြီးမနောကွင်းနဲ့မလှမ်းမကမ်းမှာရှိတဲ့အားကစားကွင်းမှာဒေသခံတွေကိုနေ့လယ်7နာရီခွဲကျော်မှာမဲဆွယ်စီယုံရေးဟောပြောခဲ့တာပါအခုလိုဒေါအောင်ဆန်းစုကြည်မြေကြီးနားမြို့ကိုရောက်မလာခင်အစောပိုင်းကမြေကြီးနားမှာရှိတဲ့ကချင်ရိုးရာမနောကွင်းကိုပြည်내အစိုးရကအသုံးပြုခွင့်မပေးခဲ့ပါဘူးဒီကနေ့ဟောပြောပွဲကိုတော့ကချင်ရိုးရာမနောကွင်းနာကအားကစားကွင်းမှာလုပ်ခဲ့ပါတယ်။ဌာနဆိုင်ရာအကြီးအကဲကပဲဖြစ်ဖြစ်အာဏာပိုင်တဦးဦးကပဲဖြစ်ဖြစ်ဘယ်သူကိုမဲပေးရမယ်မဲမပေးရဘူးလို့ပြောဆိုလာမယ်ဆိုရင်ဒီလိုတိုက်တွန်းမှုမျိုးဟာဥပဒေချိုးဖောက်ရာရောက်တယ်လို့ဒေါအောင်ဆန်းစုကြည်ကမြစ်ကြီးနားမနောအားကစားကွင်းမှာပြောသွားပါတယ်
။ဌာနဆိုင်ရာအကြီးအကဲတွေကဘယ်ပါတီကိုပေးရမယ်ဘယ်ပါတီကိုမပေးရဘူးလို့ပြောတာဟာဥပဒေချိုးဖောက်ရာရောက်ပါတယ်ဆိုတော့ဒီနေ့ကအားလုံးကိုဒီသူတို့တွေပြည့်ပြည့်ဝဝမဲပေးလို့မရအောင်လုံးမဲ့ကိစ္စတွေကိုသတိထားကြပါကိုယ်တိုင်ပေးရမယ်မဲနော်လိုက်ပြီးတော့လိန်လေလက်ကြားပြီးတော့ငါတို့ရက်ွက်တရက်ွက်လုံးတဲ့မဲပေးမယ်ငါတို့ပေးကြဆိုတော့အဲ့ဒါမဟုတ်ဘူးမဟုတ်ဘူးဒါရီကလိန်လေလက်ပြားမှုတွေပဲဒီတော့ဒီလိုလိန်လေလက်ပြားမှုတွေကိုသတိထားရတယ်ဒီချိန်ချောက်တဲ့လူတွေဟာချင်းချောက်လို့မရရင်တခြားဘယ်နည်းတွေပုံပုံမလဲဆိုတော့သတိထား
ရွေးကောက်ပွဲမှာတက်မတော်ပေါ်နားလည်မှုရှိသူကိုဦးစားပေးစင်စားမဲပေးတဲ့လို့တက်မတော်ကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကြားပြည်နယ်လွိုက်ကော်မြို့မှာသူ့ရဲ့တိုက်ရင်တပ်ဖွဲ့တွေကိုတိုက်တွန်းခဲ့ပြီးနောက်ပိုင်းဒေါအောင်ဆန်းစုကြည်ရဲ့အခုလိုမှတ်ချက်ပေးပြောစကားထွက်ပေါ်လာတာဖြစ်ပါတယ်။ဒ တချို့ပါတီကြီးတွေကရွေးကောက်ပွဲအနိုင်ရဖို့ချိန်ချောက်တာမဲလုံးပေးတာမျိုးဟာတရားဥပဒေနဲ့မညီသလိုဒီမိုကရေစီစံနှုန်းနဲ့လည်းမကန့်ညီဘူးလို့ဒေါအောင်ဆန်းစုကြည်ကပြောပါတယ
်။ရွေးကောက်ပွဲမှာဝင်ကြိုင်တဲ့ပါတီများပုဂ္ဂိုလ်များနိုင်ကျင်တာသဘာဝပါ။ဒါပေမဲ့နိုင်အောင်လုပ်တဲ့နေရာမှာတရားမျှတကြတာနဲ့ကိုယ့်ရဲ့စိတ်ဓာတ်ကိုစောင့်ထိန်ပြီးလုပ်သွားပါလေ။အင်တာမရေးရှိပါလေ။ချင်းချောင်းမှာစီယုံလို့ရမယ်မလုံးပင်းနဲ့စီယုံလို့ရမယ်ဆိုရင်ဒါတကယ်တော့ပြည်သူလေးစားတဲ့လေးစားတဲ့အစိုးရဘယ်တော့မှပြင်နိုင်မှာမဟုတ်ပါဘူးဒီလိုပြည်သူကိုချင်းချောက်ပြီးတော့ဒါမှမဟုတ်ကိုယ့်ရဲ့ပြိုင်ဘက်ကမဲမရအောင်လုပ်တာဟာတရားဥပဒေနဲ့လည်းမကန့်ညီဘူးဒီမိုကရေစီစံထုံးစံထားအနေနဲ့လည်းလုံးဝဆန့်ကျင်နေပါလိမ့
်ပြည်နယ်တိုင်းဒေသကြီးအစိုးရတွေဟာအရေးပါတဲ့အခမ်းကဏ္ဍမှာရှိပြီးဗဟိုအစိုးရနဲ့ဟန်ချက်ညီညီလှုပ်ဆောင်မှသာတိုင်းရင်းသားတွေလိုချင်တဲ့ Federal ပြည်ထောင်စုကိုထူထောင်နိုင်မှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်
။ပြည်ထောင်စုဗဟိုနဲ့ပြည်နယ်တိုင်းတွေဟာဟန်ချက်ညီညီအလုံးလုံးမှာဒီဘက်ကလိုချင်တဲ့ဒီမိုကရေစီ Federal ပြည်ထောင်စုကိုထူထောင်နိုင်မှာပါ။ဒီကြီးမားမှာဆိုလို့ရှိရင်တိုင်းသားလူမျိုးပေါင်းစုံဖြစ်ပါတယ်။အဲ့တော့ဒီတိုင်းသားများကိုဒီဘက်ပြောပြရစီဒီဘက်ကအဖွဲ့ချုပ်ဟာတိုင်းသားအားလုံးအတွက်ပြည်ထောင်စုအတွက်ထူထောင်ထားတဲ့ဖွဲ့ချုပ်ဖြစ်ပါတယ်။ဒီလိုပြည်ထောင်စုကိုကိုယ်စားပြုတဲ့ပါတီတစ်ခုထူထောင်တာဟာဒီနယ်တွေမှာလည်းအပြည့်အဝဒီမိုကရေစီအခွင့်အရေးရအောင်လုပ်ပေးနိုင်ပါပါ။ဘဟုမှဒီမိုကရေစီမရဘဲနဲ့ပြည်နယ်မှာဘယ်တော့မှဒီမိုကရေစီရမှာမဟုတ်ဘူးလို့ပြောပြရစီ
။တိုင်းပြည်တပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်ပြည်သူတွေကိုယ်တိုင်ပါဝင်မှသာဖြစ်နိုင်ကြောင်းနဲ့ပြည်သူအကျိုးကိုဆောင်ရွက်ပေးမဲ့အစိုးရတည်းရဲ့ပေါ်လာဖို့ဆိုရင်ပါတီတစ်ခုတည်းကိုရွေးချယ်မဲပေးဖို့လိုကြောင်းလဲဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။မြကြီးနားမျိုးဟောပြောပွဲအပြီးမှာတော့ဒေါအောင်ဆန်းစုကြည်ဟာဒေသခံကချင်ရိုမန်ကက်သလစ်ဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်လို့ညနေပိုင်းမှာဝိုင်းမော်မြို့နဲ့ခတ်ချိုမြို့ကဒေသခံတွေနဲ့တွားရောက်တွေ့ဆုံဟောပြောပါတယ်။စက်တင်ဘာလ3ရက်မနေ့ပြန်မှာတော့မိုးကောင်းမိုးညှင်းမြို့ကဒေသခံတွေနဲ့တွားရောက်တွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာ။
ဒေါအောင်ဆန်းစုကြည်ရဲ့မြကြီးနာခီးစဉ်တွင်ဟောပြောချက်တွေကိုကိုညာဝင်းအောင်ကောက်နှုတ်တင်ပြသွားခဲ့တာပါ။ VOE သောတာရှင်များရှင်ကျမတို့ VOE ရဲ့အင်တာနက်ဆာမျက်နှာမှာရွေးကောက်ပွဲဆိုင်ရာလူထုစစ်တမ်းကောက်ယူတဲ့ကဏ္ဍဖွင့်ထားပေးပါရယ်။ရွေးကောက်ပွဲမဲပေးတဲ့အခါမှာလူကိုကြည့်ပြီးတော့မဲပေးမလားပါတီကိုကြည့်ပြီးမဲပေးမလားဆိုတဲ့စစ်တမ်းမှာလာရောက်စန္ဒမဲပေးနိုင်သလိုဘယ်ချက်မှာလူကြိုက်များနေသလဲဆိုတာကိုလည်းကိုယ်တိုင်ကြည့်ရှုလို့ရပါရယ်ရှင်။
ရရှိမြန်ပြန်ဒီမှာတိုင်းသားလက်နက်ကင်ဖွဲ့စည်းတီတီကဒီထေတီခေါင်းဆောင်တွေရဲ့ညီလာခံအတွင်းမှာဒီတနင်္ဂနွေလုံးပြစ်ခတ်ရက်စေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးဖို့ကိစ္စမှာသဘောကိုလဲပြီးတော့တိုင်းသားထေတီခေါင်းဆောင်တွေပါဝင်တဲ့ဒီအပြစ်ခတ်ရက်စေးညီနိုင်ရေးဖွဲ့ ST ကိုဖျက်သိမ်းလိုက်ပြီးဖြစ်ပါတယ် NCA သဘောတူညီချက်နဲ့ပတ်သက်လို့လည်းဒီခုနှစ်ဖွဲ့ကပဲလက်မှတ်ထိုးပြီးတော့တိုင်းသားအများစုကတော့လက်မှတ်မထိုးဘူးဆိုတာမလို့မြန်မာအစိုးရအနေနဲ့ရည်မှန်းနေတဲ့ဒီရွေးကောက်ပွဲမတိုင်ခင်တနင်္ဂနွေလုံးအပြစ်ခတ်ရက်စေးသဘောတူညီချက်စာချုပ်ချုပ်ဆိုနိုင်မှုဆိုတဲ့အလားအလာဟာမိမ့်မိန်လာရပါတယ်အဲ့တော့ဒီတနင်္ဂနွေလုံးပြစ်ခတ်ရက်စေးရေးအခြေအနေညဉ့်ညဤလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တုံးတက်မဲ့ကျွန်တော်ဆွေးနွေးပွဲချက်ကိုအခုစနေနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူတွေသတော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလူတာကိုမိများလူတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကျွန်တော်တို့စီကိုပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမယ်သွားရှင်တွေကိုကြည့်ဆိုပါရခင
်ဗျာ။ VOA American တန်ရဲ့ဓာတ်ရိုက်လေးလှိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်္ဂါညဘက်တွေမှာတပတ်ကို2ချိန်ပုံမှန်တင်ဆက်ပေးနေပါရရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစီ။ VOA American တန်ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25နဲ့32တို့ကနေဖမ်းယူနိုင်နိုင်ပါရရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ညကြမှာရှင်ဖူယွေမြန်မာပိုင်းအစည်းအဝေးရဲ့2015ခုနှစ်အောက်တိုဘာလ2ရက်တောက်ကြနေညပိုင်းတန်လွင်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့10နာရီထိအစည်းအဝေးတွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖန်ယူနိုင်နိုင်ပါတယ်အခုညပိုင်းထုတ်လွှင့်ပေးမဲ့သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့ရန်ပြဲနဲ့အမ်းမြို့နယ်မဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်မဲ့ဒေါ်ထူးမီကိုတွေ့ဆုံမင်းဆက်သွယ်မင်းမြန်ခန်းနဲ့အတူသုတဆောင်လေအမေရိကန်တခွေမှာတော့
ဥမာတိုက်နဲ့တဲနဲ့ရှင်ပြီးတော့ကျွန်တော်ပြောနေလို့ရှိရင်တော့ဟာတိုက်ကတဲတယ်တော့အများကြီးပါနေမှာပဲဗျအဲ့ဒီကိစ္စကိုကျွန်တော်ထောက်မပြကျွန်တော်ဘူးကို့တဲကိုဘလို့တိုက်ဖြစ်အောင်ဆောက်မလဲဆိုတော့အဲ့ဒီစိတ်ပဲ
အမေရိကန်ကိုခေတ္တရောက်ရှိလာတဲ့ဒီမောင်စိန်ဝင်းပရီဂုံနဲ့တွေ့ဆုံမင်းမြန်ထားတာကိုလည်းသုတဆောင်လေအမေရိကန်တခွေမှာနားဆင်ကြရမှာပါအဲ့ဒီနောက်မှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းနားဆင်ကြရပါမယ်ရှင်ဒီလိုအစီအစဉ်တွေကမှအရင်ဆုံးအမျိုးသမီးကန္တာကိုနှာစင်ကြရမှာပါ။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲကြီးမှာပါဝင်ရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီ60ကျော်နဲ့တိုင်းရင်းသားပါတီတွေကြားရခိုင်မျိုးသားပါတီ ANP ဟာအင်အားကြီးပါတီတစ်ရပ်ဖြစ်ပါတယ်။ရခိုင်မျိုးသားတွတ်တက်ရေးပါတီနဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်တို့2013ခုနှစ်ကပေါင်းပြီးတော့ဖွဲ့စည်းလိုက်တဲ့ဒီပါတီမှာဝင်ရောက်ရှင်ပြိုင်မဲ့အမျိုးသမီးကိုယ်စားလှယ်လောင်၄ဦးအနက်ဒေါက်ထူးမီလည်းပါဝင်ပါတယ်။ဇာတိရန်ပြဲနဲ့အမ်းမြွနဲ့မဲဆန္ဒနယ်ကနေပြီးတော့ဝင်ရောက်ရှင်ပြိုင်မဲ့ဒေါက်ထူးမီကိုရွေးကောက်ပွဲအတွက်ပြင်ဆင်မှုနဲ့ပတ်သက်လို့ VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာတင်ပြလိုက်ပါရရှင် You can bend but never break me cause it only serves to make me more determined to achieve my final goal
ဘာတိရတော့ပေါ့နော်မထုမီကဒီခိုင်မျိုးသားပါတီကနေပြီးတော့မျိုးသားလွတ်တော်ကိုယ်စားလှယ်လောင်းဖြစ်နေဝင်ရောက်ရှင်ပြိုင်ရွေးကောက်ပွဲလို့သိရပါတယ်ဘယ်မျိုးနယ်တွေကမျိုးများကိုစားပြုမှာပါလဲရှင
်အော်ကျွန်မရဲ့မိုးရမင်းဖြစ်တဲ့ချန်ပီယံနဲ့အန်နှစ်မျိုးနယ်ပေါင်းအမျိုးသားလွတ်တော်တနေရာရှိပါတယ်အဲ့မှာအမှတ်17အမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းနေတဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ
်အခုဒီလိုကြားသိနေရတာပေါ့နော်ဒီအမျိုးသမီးပညာတတ်လူငယ်လူရွယ်လေးတွေဒီနိုင်ငံရေးလောကထဲကိုပါလာတွေ့ရတဲ့အများကြီးဝန်းတာပါတယ်အဲ့တော့ဒီရခိုင်မျိုးသားပါတီမှာရောမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းဘယ်နှယောက်လောက်ပါပါလဲရှင
်အော်စုစုပေါင်းတော့4ယောက်ပါပါတယ်အမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းတယောက်ကျမရှိမယ်ဒီသူလွတ်တော်တယောက်ရှိမယ်ပြည်နယ်လွတ်တော်တယောက်ရှိမယ်ရန်ကုန်ထဲမှာတယောက်ရှိတယ်စုစုပေါင်း4ယောက်ပါဆို
ဒီအမျိုးသမီးတွေနိုင်ငံရေးလောကထဲကိုပါလာအောင်ပေါ့နော်ဘယ်လိုမျိုးအားကြပြီးတော့နိုင်ငံရေးလုပ်ဖြစ်တာပါလဲရှင
်ကျွန်မကြားလို့ရှိရင်အမျိုးသမီးရလို့မဟုတ်ဘူးပေါ့နော်2000မှာဟိုဒီနိုင်ငံရေးပေါင်းဆောင်ဦးဝေတာအောင် ALD အဲ့တော့ကတော့ ALD ရဲ့အကောင့်ဆောင်ပေါ့နော်သူတို့နဲ့တော့တွေ့တယ်နောက်တစ်ခုကစာသင်ရင်းမှာပဲ Tech Council မှာအင်္ဂလိပ်စာသင်ရင်းပဲကျွန်မတို့ PCB ဆိုတော့ class တင်ရတယ်အဲ့မှာကြလို့ရှင်ကျွန်မတို့ဒီအင်္ဂလိပ်စာတစ်ခုလည်းမဟုတ်ဘူးပေါ့နော်ဟိုနိုင်ငံရေးစီးပွားရေးတွေပါလာတယ်ကျွန်မတို့မျိုးဆက်တစ်ခုလုံးကနိုင်ငံရေးစာအုပ်ဆိုတာတိုက်အလှမ်းဝေးခဲ့တယ်အဲ့မှာဦးဝေတာကနေပြီးတော့နှုတ်အားဖြင့် Federal ဆိုတာပါလဲ Democracy ဆိုတာပါလဲလူခွင့်ရေးဆိုတာပါလဲပေါ့နော်အဲ့အိမ်မှာနေပြီးတော့ဒီကျမတို့တွေဒီနိုင်ငံရေးကိုအမျိုးသားတယောက်တည်းမဟုတ်ဘူးအမျိုးသမီးတွေဦးဆောင်ပေါ့ကောင်းမှာပဲအထူးသဖြင့်ကျမတို့က military ခင်မှာကြီးပြင်းလာတဲ့အခါကျလို့ရှင်ခစ်ကြီးကအရင်အဲကြမ်းထုံနေပေါ့နော်တနတ်တန်လေးနဲ့ကြမ်းထုံနေရတဲ့အခါကျလို့ရှင်အမျိုးသမီးများဆိုလို့ရှင်တော့ပို့ပြီးတော့ဒီနိုင်ငံအပြောင်းလဲမှာဖြစ်စေပေါ့နော်ကျမတို့တတအားပေါ့ဝင်နေပြီဆိုပြီးတော့အဲ့ခေတ်ရဆက်ပြီးတော့2000ကဆက်ပြီးနိုင်ငံရေးလိုအပ်ချက်ရောက်ပြီးအခွင့်တာလို့ရှင်ပေါ့နော်ဒီနိုင်ငံရေးပြောင်းလဲတစ်ခုဖြစ်ရင်သူမကိုယ်ကိုယ်တိုင်ပြောင်းလဲဖို့ကြုံလာလို့ရှင်ဆိုပြီးတော့နိုင်ငံပြောင်းတဲ့အတွက်အမျိုးသားအမျိုးသမီးရဲ့လို့မဟုတ်ဘူးတာဝန်ရှိတယ်တိုင်းပြည်သားအပေါင်းလုံးမှာနိုင်ငံအရှိမတာဝန်ရှိတယ်ဒါကြောင့်မလို့အဆင်သင့်ဖြစ်အောင်အဲကြိုးစားခဲ့ရပါဟု
တ်ကဲ့ပါအခုမဲဆွယ်စည်းရုံးရေးကာလလည်းစတင်နေပြီပေါ့နော်အဲ့တော့အခုကိုရှင်ပြိုင်မဲ့မဲဆန္ဒနယ်မြေကိုသွားပြီးတော့မဲဆွယ်စည်းရုံးမှုပြင်ဆင်ထားပြီလို့ဒီမှာနားလည်ထားပါတယ်အဲ့တော့ဒီမဲဆန္ဒရှင်ပြည်သူတွေရဲ့မျှော်လင့်ချက်ပေါ့သူတို့အခြေခံဘာတွေလိုအပ်တယ်လဲဆိုတာကိုသူတည်တနာလုပ်ပြီးပါပြီလားရှင
်မောင်ကိုယ်တိုင်ကလည်းဒီပြည်သူတွေကပြည်သူတယောက်ပေါ့နော်အထူးသဖြင့်လူငယ်ဆိုလို့ရှိရင်ပညာရေးမမေဆိုလို့ရှိရင် better education ပေါ့နော်ပိုကောင်းနေမလားအဲ့လိုမျိုးပေါ့ဆိုတော့အခြေခံအားဖြင့်ကိုယ်တွင်းနဲ့ကြာလို့ရှိရင်ဟုတ်တယ်ရခိုင်ပြည်နယ်ကျမရဲ့မဲဆန္ဒနယ်တည်နေပြီးတော့လူငယ်တွေပညာရေးတော့ဖြစ်နေလို့ရတယ်အဲကျမကိုယ်တိုင်ကပြောင်းရွှေ့လာတယ်2012နောက်ပိုင်းကြာလို့ရှိရင်တော်တော်များများရခိုင်ပြည်နယ်လူငယ်လူရွယ်အပေါင်းလုံးကပြောင်းရွှေ့သွားကြတာလေ ထိုင်းလို့မလေးရှားလို့ပညာတတ်သည့်ဖြစ်တယ်မတတ်သည့်ဖြစ်စေအကုန်လုံးအလုပ်သွားကြတယ်ပေါ့နော်ဆိုတော့ကျမတို့ဆီမှာဒီကပညာရေးနဲ့အလုပ်ကံခွင်လန်းတက်မွေးဝင်ကြောင်ပေါ့နော်ဟောတာတွေကနေပြီးတော့ဒီစနစ်တကျအတုပြတနာလုပ်ထားတဲ့အစင်းစရာမရှိပဲမဲ့တကယ်လိုအပ်တယ်ဆိုတော့ကျမတို့တာမန်ဂျင်နရယ်ပြောလို့ရတယ်ပေါ့နော်ဟုတ်ကဲ့ရှင်
အဲ့တော့ရခိုင်ပြည်နယ်ဒေသဖွံ့ဖြိုးရေးအတွက်ပေါ့နော်ရခိုင်ပြည်နယ်မှာရှိတဲ့သဘာဝတရားစာတာတွေနဲ့ဘာတွေဆက်လုပ်ရင်အဆင်ပြေမလဲလို့ထင်ပါတယ်
ကျွန်တော်တို့နိုင်ငံတစ်ခုဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်တကယ်အရေးကြီးဆုံးကတော့ဒီနိုင်ငံရဲ့ infrastructure ပေါ့နော်ဆိုလမ်းမဆက်သွေးရင်လည်းအပြည့်အစုံရရှိရရနေပြီးတော့တကယ်ကိုရေးတကြီးလိုအပ်တယ်မဖြစ်မနေလိုအပ်တယ်အဲဘာလို့ဆိုတော့ဒီလျှက်စစ်နဲ့လုံးလို့ရတဲ့အလုပ်တွေအများကြီးပဲရှိတယ်လို့ပေါ့နော်တကယ်တော့ထောက်ကုန်ထုတ်မယ်ဆိုလို့ရှိရင်လမ်းမဆက်သွေးကောင်းပါဥပမာဖြစ်ရင်ကျွန်တော်တို့ဒီတန်ရွယ်ဘက်ကလမ်းကောင်းလို့ဖြစ်စေကျွန်တော်တို့ဒီတက်ဖူဘက်ကလမ်းမဆက်သွေးတာကောင်းခဲ့မယ်ဆိုလို့ရှိရင်အခုပုံစံစီစဉ်မှုကြလို့ရှိရင်ပုံမြန်ဆန်းနိုင်တယ်ဒါပေမဲ့လမ်းတွေမကောင်းတဲ့ခါကြလို့ရှိရင်18နာရီ19နာရီဆိုလို့ရှိရင်ပုံစံကရံဝင်ရောက်လို့ရှိရင်ပုတ်တိုးတော့တာအဲ့လိုဟာတွေရှိတယ်အားကြောင့်မလို့ဒီအခြေခံကြတဲ့လမ်းမဆက်တည်ရေးကောင်းမှုမှုနဲ့လျှက်စစ်မှုကြရှိရေးကပြည်သူတွေတနိုင်တစ်ပိုင်းဖြစ်စေပေါ့နော်ဒီအလုပ်ကိုစလုပ်ဖို့အတွက်နေပြီးအခြေခံကြတဲ့အလုပ်တစ်ခုတောင်းသားတွေတက်ဆိုလို့ရှိရင်ဒီဆက်ဖက်ဖို့ပေါ့နော်အဲဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်တို့တက်စစ်မှုနဲ့ဆက်ဖက်ဖို့ကတကယ်အခြေခံကြတဲ့ဟောပေါ့နော်ဒါကြောင့်တက်စစ်မှုနဲ့လမ်းမဆက်တည်ရေးဒီတနိုင်တစ်ပိုင်းမွေးမြူရေးတဲ့ကောင်တနိုင်တစ်ပိုင်းလုပ်ငန်းတော်လောက်စလုပ်ဖို့အတွက်အခြေခံကြဆုံးဒီနိုင်ငံဆောက်ဖြစ်ပါတယ်
ဟုတ်ကဲ့ဒီရခိုင်ပြည်နယ်မှာအဓိကပေါ့နော်ဒီတနိုင်တစ်ပိုင်းစီးပွားရေးလုပ်မယ်ဆိုလို့ရှိရင်ပြည်သူလူထုအခြေခံလူသားစားအတွက်ရှိတဲ့သဘာဝတရားစာတနဲ့ပဲတနိုင်တစ်ပိုင်းလုပ်ငန်းတွေဘာများလုပ်လို့ရမယ်လို့ထင်ပါလဲရှင
်သဘာဝတရားစာတော့ဆိုလို့အများကြီးရွှေကက်ဆိုပြင်းပြင်းကြတာပေါ့နော်အခုရွှေကက်ဆကဒီနှစ်ပေါင်း30တရုတ်နဲ့မြန်မာဆိုရကြစာချုပ်ဆိုပြီးတော့ပို့နေတာလည်းရှိတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒီပေါ်မှာဟိုအလုပ်ကံခွင်လန်းကိုစဉ်းစားကြတဲ့အခါအများသောအားဖြင့်ကနိုင်ငံခြားရင်းနှီးမြှုပ်နှံမှုအများစုဒီပညာပေါ်မှာအခြေခံတဲ့ဟာတွေကြောင့်ပေါ့လားပြောတတ်ဘူးတော်တော်များများကတော့ယူလာနိုင်ငံသားတွေယူလာကြတယ်ပြည်ခိုင်ပြည်နယ်မှာအထူးသဖြင့်ဒီတောက်ဖူ area ပြောမယ်ဆိုတော့နိုင်ငံသားတွေလာကြတယ်တရုတ်ကုမ္ပဏီတွေလာကြတယ်ဒါပေမဲ့အဲ့ဒေသခံတွေရတဲ့အလုပ်ကထမင်းချက်အလုပ်လောက်ပဲဟိုကျန်တဲ့တကယ့်ကိုအကြမ်းမတမ်းပေါ့နော်ဒါပေမဲ့လောက်ခကြလို့ရှိရင်လည်းအဲသူတို့ဒီဒေသခံတွေကနေပြီးတော့ပေးတယ်ပေါ့နော်ဒီနိုင်ငံသားကုမ္ပဏီတို့ကရင်းနှီးမြှုပ်နှံမှုလာကြတဲ့ကနေပြီးတော့ကျမတို့ဒီပွင့်လင်းမြင့်တာမှုပြည်သူတွေဒေသခံတွေနဲ့ဆက်ဆံမှုမရှိခဲ့ဘူးအပေါ်ကပဲဆင်းလာတယ်များတယ်အမှန်ဆိုလို့ရှိရင်အဲ့လိုမျိုးမဖြစ်တဲ့ဘူးနော်ဟုတ်တယ်ဒီနေရာမှာအလုပ်တစ်ခုလာလို့မယ်ဆိုအနည်းဆုံးတော့ဒေသခံတွေစဉ်းစားတင်တယ်အဲစဉ်းစားပြီးတော့မှဒီဒေသခံတွေကကြင်တော့အလုပ်သုံးဖို့ဒေသခံကိုနေပြီးတော့ capacity မြင့်တင်ရမယ်ဆိုလို့ရှိရင်သူတို့လိုအပ်တဲ့ capacity ကိုသင်တန်းပေးတဲ့ဟာမျိုးပေါ့နော် vocational training ပေးတဲ့ဟာမျိုးပေါ့အရင်းနှီးမြှုပ်နှံမှုမစခင်ကတည်းကနေပြီးတော့ဒါ MOU ထိုးတဲ့ခါပဲဖြစ်ဖြစ်အစိုးရနှစ်ရက်သဘောတူညီချက်ခါပဲဖြစ်ဖြစ်ဒေသခံများအလုပ်ကိုင်ခွင့်လန်းရဖို့အတွက်ကိုဒါဆောက်ပြီးတော့လုပ်တင်တယ်အဲ့လိုမျိုးမဟုတ်ဘဲတဲ့ခါကြလို့ရှိရင်ဒေသမှာအလုပ်ကိုင်ခွင့်လန်းရှိတိတိုင်းအဲ့အလုပ်ကိုင်ခွင့်လန်းကိုဒေသခံမရဘဲနဲ့အဲတပင်ကလာပြီးတော့လုပ်တဲ့ဟာမျိုးပေါ့နော်အဲ့လိုမျိုးတွေဖြစ်တယ်အဲ့တချိန်တည်းမှာပဲသူတို့ရဲ့ဒီဒေသခံများရဲ့အလုပ်ကံခွင့်လန်းဆုံးချုံးတလို့ဒီ project ကြောင့်ပဲနေပြီးတော့ဒီ livelihood ကိုပျောက်ဆုံးသွားတာရှိတယ်။ဘာလို့လဲဆိုတော့ layer မြေသိမ်းဆည်းမှုတွေအများကြီးဖြစ်တယ်။သူတို့ပြင်ကျွန်တော်ဆိုမဒေချုံအများကြီးရောက်ဘူးလေ။မဒေချုံမှာဆိုလို့ရှိရင်အဲ့လိုမျိုးဟိုတရုတ် company channel နဲ့ရခိုင်တွေ channel ပေါ့နော်ဒေသခံတွေ channel ဆိုလို့ရှိရင်ဒေသခံတွေ channel ကမှောင်မဲနေတယ်။ဟိုဆန္ဒပြတောင်းဆိုပြီးတော့ဒါတွေရလာတယ်ပေါ့နော်။နောက်ကမြေတွေသိမ်းလိုက်လို့သူတို့ငိုတွေကဒီစာဝတ်နေလေတွေပါတွေမိခိုရတဲ့ဟာကိုလုံးဝပျောက်သွားတယ်။ဟိုတမိုးကြီးတွေဝင်လာတယ်။ဟိုထွက်ပြီးတော့ငါမဖမ်းရတော့ဘူး။ဆိုတော့အမှန်တကယ်ကဆိုးရသည်ဒေသခံများပို့ပြီးတော့နေထိုင်ကောင်းမွန်အောင် livelihood ကိုတည်ဆောက်ရမယ့်အစားရှိပြီးသား livelihood တော်မှနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပြတ်သွားတဲ့ဟာတွေရှိရပါတော့နော်ဆိုတော့ဒါကတကယ်စင်ကုန်မှုပဲရခိုင်ပြည်နယ်အတွက်ဟုတ်ကဲ့ရှင်တကယ်လို့ဒေသခံတွေအဲ့လိုမျိုးလုပ်ပေးမယ်ဆိုလို့ရှိရင်ဒေသရှိပြီးသားဒေသပေါ်မှာမှနှီးပညာနဲ့ဘယ်လိုဖွံ့ဖြိုးတိုးတက်အောင်လုပ်မလဲ DPC တွေကိုထုတ်ပြီးတော့မှနေပြီးကုန်စည်စည်းစုံကောက်အောင်လမ်းမဆက်တွေဘယ်လိုလုပ်မလဲအလောက်ကန်ခွင့်တော့ဘယ်လိုမျိုးဖန်တီးကြမလဲဆိုတဲ့ဟာမျိုးဖြစ်နေတာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ပါအခုကျမနောက်တစ်ခုသိချင်တာကလေဒီနိုင်ငံတကာအတိုင်းဝိုင်းရဲ့အမြင်မှာပေါ့နော်ဒီရခိုင်ပြည်နယ်လို့ပြောလိုက်တာနဲ့တပြိုင်နက်ရခိုင်ပြည်နယ်မှာနေထိုင်တဲ့ဒီရိုဟင်ဂျာလို့ခေါ်တဲ့ဒီမွတ်စလင်အတိုင်းဝိုင်းဟာပြည်ဖိနှိပ်ခံနေရတယ်သူတို့ကလူအခွင့်အရေးတွေချိုးဖောက်ခံနေရတယ်ဆိုပြီးတော့နိုင်ငံတကာအတိုင်းဝိုင်းကနေရှုမြင်နေတာပါအဲ့တော့အဲ့လိုအမြင်ကြီးပြတ်သွားအောင်လို့ဒီရခိုင်လွတ်တော်အမတ်လောင်းတယောက်အနေနဲ့ပေါ့နော်အတိုင်းဝိုင်းနှစ်ဖက်အကြားမှာပေါ်လေဘလို့လုပ်ရင်ကောင်းမလဲဆိုတာရောစဉ်းစားထားတာရှိပါလားရှင
်တကယ်တမ်းကြာလို့ရှင်ပေါ့နော်ဒီ issue ရာအင်မတန်ကြီးတယ်ဒါပေမဲ့ဟိုကျွန်မကဒါကြာလို့ရှင်လူခွင့်ရေးတစ်ခုခြူတောင်းကလည်းကြည့်လို့မရဘူးနိုင်ငံရဲ့တရားဥပဒေစိုးမိုးရလည်းကြည့်ရမယ်နောက်တစ်ခုကဒီ issue အခုမှပေါ်ပေါ်လာတဲ့ issue လို့မမြင်သင့်ဘူးဒါကဘာမှလည်းရှိတယ်ဟို migrants ပေါ့နော်ဒီရွှေ့ပြောင်းနေထိုင်လာတဲ့ကြာတဲ့အခါမှာဒီပြဿနာတွေဖြစ်တဲ့တည်းရခိုင်ပြည်နယ်မှာတစ်ခုလို့ရှိရမှာပေါ့ကဘာတော်မှလည်းဒီပြဿနာတွေအခုကြုံနေရပါတယ်ပေါ့နော်နောက်တစ်ခုကဒီလိုမျိုးပြဿနာကြုံနေရခြင်း တင်ဒီဟိုရခိုင်ဒေတာခံတွေပုံမှာပဲဒီလိုမျိုးဟိုရှုမြင်နေဆိုတာကတကယ်ဒီဟိုမီဒီယာလွှမ်းမိုးမှုကြောင့်လည်းပါတယ်အမှန်တကယ်တာဝန်ရှိဆုံးကဒီရခိုင်ပြည်နယ်ပါဝင်ပြည်ထောင်စုကြီးတစ်ခုလုံးကိုအုပ်ချုပ်နေတဲ့အစိုးရမှာတာဝန်ရှိပါတယ်ဖြစ်ရှင်းဖို့အကောင်အထည်သူ့မှာတာဝန်ရှိပါတယ်တကယ်လို့ကျွန်တော်တို့ခိုင်မြတ်ပါတီကပေါ့နော်အပြတ်တက်အနိုင်ရခဲ့တည်ရှိလို့ရှိရင်ကျွန်တော်တို့ပထမဆုံးလုံးနိုင်တဲ့ဟာက rule of law ပေါ့နော်တရားဥပဒေစုံလုံးမရှိဘဲနဲ့ကျွန်တော်တို့နိုင်ငံမှာဘယ် issue မှာကိုင်လို့မရပါဘူးဒီ migrants ဖြစ်စေပေါ့နော်ဒီလူခွင့်ရေးဖြစ်စေ democracy ဖြစ်စေပေါ့နော်ဒီအခြေခံအကျဆုံးကတရားဥပဒေစုံမွေးရပါတရားဥပဒေစုံမွေးရမှတာလည်းနေပြီးတော့ကျွန်တော်တို့ထောက်ထုတ်ဆောင်နိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ပါအခုလာမယ့်ရွေးကောက်ပွဲမှာဒီခိုင်မျိုးသားပါတီအနေနဲ့ပေါ့နော်ဘလောက်ရာခိုင်နှုံးလောက်များနိုင်ခြင်းရှိပါလဲရှင်
အမှန်တကယ်ပြောမယ်ဆိုလို့ရှိရင်တော့19က 100% ပေါ့နော်အမဲဟိုကျမနေရာနဲ့အခြေတည်ပြီးပြောမယ်ဆိုလို့ရှိရင်တော့ကျမရွှေအောင်မောင်ကိုလည်းအဝန်ကြီးတစ်ပါးရှိတယ်ကျမနဲ့ပြိုင်မဲ့ဒေါက်တာဘတ်ရွှေကိုလည်းငါလည်းတူဝန်ကြီးတစ်ယောက်ဖြစ်တယ်အဲဆိုတော့တို့ဒေသခံအချင်းချင်းပေါ့နော်ဟိုပါတီရေလို့မတူကြဘူးမူဝါဒတော့မတူကြဘူးဒါပေမဲ့ဒေသခံတွေအချင်းချင်းဖြစ်နေကြတဲ့ရှင်မျိုးတွေရှိတယ်တိုင်းဝိုင်းတွေရှိကြတယ်ပေါ့နော်ခုအမျိုးသားရေးစိတ်ဓာတ်နဲ့ဆိုလို့ရှိရင်တော့ဒီဒီမိုကရေစီသွားတဲ့ခါမှာကိုယ့်ရဲ့တိုင်းသားမျိုးအပြစ်မဲ့ဆိုတော့ဒါတကယ်ဟို ground ထဲကကြားရတဲ့အတန်တွေပေါ့နော်ဆိုလို့ရှိရင် 100% ဒါပေမဲ့တစ်ဖက်မှာလည်းကိုယ့်ရဲ့မိသားစုပတ်ဝန်းကျင်မှာရှိနေတဲ့လူတွေဒီပဲနေနေပြီးတော့ဒီဒေသကိုမရောက်ရှိပြန်မှာဆိုတော့အနိုင်ရသည့်တိုင်းကျွန်တော်ထင်တယ် 70% ပေါ့နော်အနောက်တော့အမြင့်ထင်ထားပါတယ်ရှင်ဟုတ်ကဲ့
ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ရှင်
အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးနေတဲ့ဒီတွေ့ဆုံမေးမြန်းခန်းပြန်လည်ထုတ်လွှင့်ချက်ကိုစနေနေ့မနေ့ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါလိမ့်ရှင်။အခုတစ်ပတ်သုတဆုံးလေအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့စာရေးဆရာတွေရဲ့စာပေဟောပြောပွဲအကြောင်းဆရာမောင်စိန်ဝင်းပရိကုံကိုကိုအောင်အောင်ကဆက်သွယ်မေးမြန်းထားပါလိမ့်ရှင်။
ဆရာတို့ဒီမြန်မာနိုင်ငံကစာရေးဆရာတွေဒီအမေရိကန်မှာလာရောက်ပြီးတော့စာပေဟောပြောပွဲဟိုလုပ်နေကြတယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျဆိုတော့ဟိုဆရာနဲ့အတူဘယ်သူတွေပါလာလဲဘယ်မျိုးတွေမှာဟောပြောပေးပြီးလဲဆိုတာကိုနည်းနည်းလောက်အရင်စရှင်းပြပေးပါလားခင်ဗ
ျဟုတ်ကဲ့ပါဗျာကျွန်တော်တို့မြန်မာနိုင်ငံကထွက်တော့ဟောစာရေးဆရာ3ယောက်ခင်ဗျဦးဖုံးဓာတုပါတယ်မြင်းမင်းညိုပါတယ်ကျွန်တော်ပါတယ်3ယောက်ပေါ့နော်အဓိကကကျွန်တော်တို့ကိုဖိတ်ကြားပြီးတော့စီစဉ်ပေးတာကဦးမောင်မောင်သိန်းနဲ့ကျွန်တော်တို့ရွှေညဝါဆရာတော်ဖျားကြီးပါနော်သူတို့ရဲ့အစီအစဉ်နဲ့ကျွန်တော်တို့ဗမာပြည်ကဆိုင်းဆရာ3ယောက်ထွက်လာပါတယ်အခုကျွန်တော်တို့မှာပွဲရက်ကဘလော့73ပွဲရှိတယ်ဗျ73ပွဲကို10ပွဲကျွန်တော်တို့ဟိုဟောပြီးပါပြီဒီနေ့ကျွန်တော်တို့ဝါရှင်တန် DC မှာမေရီလန်းမှာကျွန်တော်တို့ဟောပါမယ်ခင်ဗ
ျဟုတ်ကဲ့ဆရာဟိုဘယ်ပြည်နယ်တွေမှာဆရာတို့ဟိုသွားခဲ့ပြီးပြီလဲဆိုတော့ဟောနည်းနည်းလောက်အချင်းချုပ်ပြီးတော့ရှင်းပြပေးပါလားခင်ဗျ
ဟာ Nevada State Las Vegas မြို့အဲ့ဒါပြီးပြီခင်ဗျ Texas Arbor မြို့ဟာ Fort Wayne လည်းပဲပြီးပါပြီခင်ဗျအခု New York မှာလည်းကျွန်တော် New York မှာလည်းဟောခဲ့ပြီးပါပြီခင်ဗျ
ဟုတ်ကဲ့ပါဆရာဟိုဆရာတို့အခုဟောပြောခဲ့ရသလောက်ဆိုရင်ဒီပစာပေပေးတက်တဲ့အတွက်အဓိကဘာအကြောင်းတွေကိုများဟောပြောခဲ့ပါလဲခင်ဗျအ
ဓိကကတော့ဗျာဟိုကျွန်တော်တို့က3ယောက်လုံးရဲ့ trainer အတူတူပါပဲ3ယောက်လုံး trainer တော့ကျွန်တော်တို့စာပေအမှုပညာတွေကမှကဗျာဝတ္ထုဆောင်းပါပေါ့နော်အဲ့ဒီတရားနေထုတ်ပြီးတော့ကျွန်တော်တို့တတ်နိုင်တော့ဟောပါတယ်ခင်ဗ
ျဘလို့အကြောင်းအရာလေးတွေလဲဆိုတော့နည်းနည်းလောက်ရှင်းပြပေးပါလ
ားဘလို့အကြောင်းအရာလဲဆိုတော့ဗျာဟိုကိုညင်မင်းညို့ဆိုလို့ရှိရင်သူကကဗျာဆရာတယောက်နေခဲ့ဗျာဘယ်မျိုးရောက်တဲ့ကဗျာဆရာတယောက်ဆိုတော့ခေါင်းစဉ်မျိုးနဲ့သူဟောတယ်ဗျာပြောရမှာတော့အဓိကခြုံပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အမေရိကမှာရှိတဲ့တရားဥပဒေစိုးမိုးရေးပေါ့နော်ဟိုပြည်သူတွေအတွက်ဆိုတာဆက်ဆက်သာသာကျွန်တော်ကြည့်ဖြစ်အောင်လုပ်ပေးထားတဲ့ကိစ္စတွေပေါ်မှာမူတည်ပြီးတော့ကျွန်တော်နိုင်ငံအတွက်အတူယူစရာဖြစ်အောင်အားကျစရာဖြစ်အောင်เนาะအဲ့ဒါလေးတွေကျွန်တော်တို့ဟောပါတယ်ဗ
ျဟုတ်ဆရာအဲနောက်တစ်ခုကဒီလိုကဟိုဆရာတို့အခုဒီမှာဟောပြောတော့ဒီဒီဟိုပြည်ပမှာဒီအမေရိကမှာရောက်နေကြတဲ့စာပေပရိသတ်တွေရဲ့အနေအထားရောဘယ်လိုရှိပါလဲခင်ဗျအ
ဲကောင်းပါတယ်ဗျခြုံပြောမယ်ဆိုရင်တခုတော့ရှိတော့ဗျဟိုမျိုးကြီးနဲ့မျိုးကလေးတွေနဲ့တော့မတူဘူးပေါ့ဥပမာနယူးယောက်လိုစံညာမျိုးဆိုရင်တော့400ပတ်ဝန်းကျင်တော့တက်တာပေါ့နော်ကြံတဲ့မျိုးလေးတွေဆိုတော့အထက်လျောက်ပေါ့50လည်းရှိမယ်100လည်းရှိမယ်အဲ့လိုမျိုးဒါပေမဲ့ပိတ်သက်ကဲနဲတာများတာထက်ကျွန်တော်တို့ကကြိုက်တာကပိတ်သက်ကဲစူးစမ်းမှုဟိုအာယုံထားမှုကကောင်းပါလေဗျအ
ဲဆိုသူတို့ရဲ့ဒီတုံ့ပြန်မှုရောဘယ်လိုရှိပါလဲခင်ဗျ
တုံ့ပြန်မှုကအင်တာကောင်းတယ်လို့ပြောရမယ်ဗျဘာဖြစ်လို့လဲဆိုတော့ဟိုလာတဲ့သူအကုန်လုံးကတော့စူးစူးဆက်ဆိုင်နဲ့စိတ်ဝင်စားလို့လာတဲ့သူကြီးပဲဗျဟိုတချို့နေရာတွေမှာကျွန်တော်တို့ပြည်တွင်းမှာဆိုလို့ရှိရင်တစ်ခါတလေကြာ
ဟိုဘယ်လိုပြောမလဲဟောပြောဝဲကိုပြင်းပြလာပြီးတော့မိုးတော့မတက်နားထောင်နေပြိတ္တာအဲ့ဒါမျိုးမရှိဘူးဗျဒီမှာလာတဲ့ပြိတ္တာကတော့တကယ်ကိုအာယုံရှိလို့နော်တကယ်နားထောင်နေလို့လာပြီးတော့စူးစူးစားစားနားထောင်နေပြိတ္တာတွေများပါတယ်ဗျဟိုဆရာဒီအခုတောက်လျှောက်ပေါ်လေဟောပြောခဲ့ပြီးရဲ့ဒီစာပေဟောပြောပွဲတွေထဲမှာဟိုဆရာအနေနဲ့အားရပါရပြောခဲ့ရတယ်လို့ထင်တဲ့အချက်တစ်ချက်လောက်ကိုပြောပါဆိုရင်ဘာ
ဒီမှာကျွန်တော်ငခုနောက်ပိုင်းမှာပထမတပွဲ၃ပွဲတော့ခေါင်းစဉ်မျိုးမျိုးပြောင်းနေဗျဒီနောက်ပိုင်းကိုကျွန်တော်ရပမြစ်ဆိုတဲ့ခေါင်းစဉ်နဲ့တောက်လျှောက်ပြောတယ်ဗျအဓိကကတော့ဘာလဲဆိုတော့ဒီပြည်သားမှာရောက်ပြီးတော့ဗျမြန်မာစာပေနဲ့ကင်းကွာနေတဲ့ပြည်သက်ကိုကျွန်တော်တို့နိုင်ငံကရပစာပေကိုကူးဆက်ပြီးတော့ပြန်ခံစားစေခြင်းတဲ့သဘောနဲ့ကျွန်တော်ဖတ်ဖူးတဲ့ဝိထုတို့ကဗျာအဲ့ထဲဟာလေးတွေကိုကျွန်တော်ကောင်းလို့ရရပြောပါတယ်ဗျအဓိကကတော့ပြောတဲ့ဝိထုတို့ကဗျာတို့အကုန်လုံးဟာကျွန်တော်နိုင်ငံရဲ့အပြောင်းလဲအတွက်ရည်စူးပြီးတော့အဲ့ထဲတတ်နိုင်တဲ့ကျွန်တော်ဟိုရပဝိထုတို့ကဗျာတွေကိုကျွန်တော်ယူပြောပါတယ
်ဟုတ်ကဲ့ဒီအမေရိကကိုဒါဆရာတို့ဒီဟိုစာပေဟောပြောပွဲအဲလာရင်းနဲ့ဟိုလာကြတယ်ဆိုတဲ့အခါမှာရောပေါ့လေထူးထူးခြားခြားပေါ့ကျွန်တော်တို့ဒီမြမယဉ်ကျေးမှုနဲ့မတူညီတဲ့ဟာအာတာချက်အားနေချက်ဟိုဘလို့ဘာတွေကိုတွေ့ရလဲဆရာ
အဓိကခြုံပြောမယ်ဆိုလို့ရှိရင်တော့ဗျာကျွန်တော်နိုင်ငံနဲ့ကွာခြားချက်ကအဓိကတစ်ချက်တည်းပဲဗျာအဲ့ဒါပါလဲဆိုတော့ဒီနိုင်ငံမှာတရားဥပဒေစိုးမိုးမှုအပြည့်အဝ 100% ရှိပြီးတော့ကျွန်တော်နိုင်ငံမှာတရားဥပဒေစိုးမိုးမှု 0% ဖြစ်နေတာပဲအဲ့နှစ်ခုကအဓိကကွာခြားချက်ပါပဲ
တရားဥပဒေအရဟိုစိုးမိုးမှုမရှိဘူးဆိုတဲ့အခါကျတော့ဆရာဥပမာလေးတစ်ခုလောက်နဲ့ဟိုရှင်းပြပေးပါလားဆရာရဲ့ဒီကြုံတွေ့ခဲ့ရတဲ့ဟိုအခြေအနေတွေပေါ့နော
်အကျွန်တော်နိုင်ငံကဥပဒေစိုးမိုးမှုမရှိတာကိုပြောမယ်ဆိုလို့ရှိရင်အာလောလောဆယ်ဥပမာပဲတစ်ခုပဲပြောမယ်ဗျာဥမာကျွန်တော်တို့ကို25ရက်နေတော့ပန်းရလန်းကိုပုံမှန် session နဲ့ဆွဲချက်တင်တယ်လို့ပြောတယ်ဗျာเนาะအဲ့ဒါကကိုကတရားဥပဒေစိုးမိုးမှုမရှိဘူးလို့ကျွန်တော်အနေနဲ့ဥမာတစ်ခုနေနဲ့ပြောလို့ရတယ်နောက်တစ်ခုကကျွန်တော်တို့နိုင်ငံမှာဖြစ်နေတာအကုန်လုံးอ่ะဗျာဟိုအညာတော့တရားဥပဒေစိုးမိုးမှုမရှိတာပဲဖြစ်ခဲ့တဲ့ကိစ္စအားလုံးရဲ့တရားခံတရားဥပဒေစိုးမိုးမှုမရှိလို့ဖြစ်နေတာပဲ
ဒီအမေရိကမှာဆရာအနေနဲ့ဥမာထူးထူးခြားခြားဟိုတွေ့ရတာမျိုးတစ်ခုလောက်ကိုပြောပြပါလား
အဲ့ဒါလည်းအလွယ်ဆုံးပြောမယ်ဆိုရင်ခင်ဗျားတို့အမေရိကမှာခြံစည်းရိုးမရှိတာအစပြောရမယ်ဗျာခြံစည်းရိုးမရှိတာကအင်မတန်ဘယ်လိုပြောမလဲဆိုတော့လုံခြုံမှုစိတ်ချမှုရှိနေတယ်တရားဥပဒေစိုးမိုးမှုကြောင့်ဖြစ်တဲ့သင်္ကေတတစ်ခုလို့ပြောလို့ရမယ်ကျွန်တော်နိုင်ငံမှာခြံစည်းရိုးမရှိလို့မရဘူးခြံစည်းရိုးရှိနေတာတော့မှခြံစည်းရိုးအပေါ်မှာကြော်ပြီးတော့ရင်သမားတိုင်းမှုတွေခိုးမှုတွေလူရဲမှုတွေဖြစ်နေတာလူသတ်မှုတွေဖြစ်နေတာ
ဟုတ်ကဲ့ဟိုဥမာဒီအခုအမေရိကခီးစရာနေဆရာအနေနဲ့ဟိုအတွေ့အကြုံတွေရလာခဲ့တယ်ဆိုတဲ့အခါကျတော့ဒီအတွေ့အကြုံတွေပေါ်မှာအခြေခံပြီးတော့ပေါ့နော်ဟိုကျွန်တော်တို့တိုက်ပြီးအနေနဲ့ဒီပြုပြင်ပြောင်းလဲလုပ်တဲ့အခါမှာပဲဖြစ်ဖြစ်ဘလို့အကြောင်းအရာမျိုးနဲ့ပဲဖြစ်ဖြစ်ပေါ့လေဟိုပြောပါဆိုရင်ဘာမှန်းပြောမလဲခင်ဗ
ျကျွန်တော်အဗျာဟိုနိုင်ငံတော်အစိုးရမကောင်းကြောင်းတွေအားလည်းပြောရတာထပ်နေပြီးရုံးနေမပြောချင်တော့အဲ့တော့ကျွန်တော်တို့ကအားကျစရာကိစ္စတစ်ခုဆိုပါဗျာဥမာတိုက်နဲ့တဲနဲ့ရှင်ပြီးတော့ကျွန်တော်ပြောနေလို့ရှိရင်တော့ဟာတိုက်ကတဲတယ်တော့အများကြီးပါနေမှာပဲဗျာအဲ့ကိစ္စကိုကျွန်တော်ထောက်မပြကျွန်တော်ဘူးကို့တဲကိုဘယ်လိုတိုက်ဖြစ်အောင်ဆောက်မလဲဆိုတော့အဲ့ဒီစိတ်ပဲအဲ့ဒီစိတ်ကအဓိကကတော့အစိုးရပြောရမှာဗျာအစိုးရပြောပြီးတော့ပြည်သူတွေဘက်ကလည်းဒီ mindset တာစပြီးတော့တောင်းဖို့လိုတယ်ကျွန်တော်အဲ့ဒါလေးပဲကျွန်တော်ပြန်ရောက်လို့ရှိရင်ကျွန်တော်ကဟိုအမေရိကန်နိုင်ငံကိုအားကျစိတ်နဲ့တော့ကျွန်တော်ပြောမှာမဟုတ်ဘူးဟိုဘောဝဲတွေမှာဒါပေမဲ့အတူယူစရာကောင်းလာတွေတော့ကျွန်တော်ပြောပြစ်လိုက်မယ
်ဟိုဆရာအနေနဲ့နောက်ဆုံးအနေနဲ့ဗာမြန်ဖြည့်ဆက်ပြီးတော့ပြောချင်တာရှိပါသေးလဲခင်ဗျာ
ဗာမြန်ဖြည့်ဆက်ပြောချင်လဲဆိုတော့ကျွန်တော်တို့ဒီရောက်တဲ့ခရီးစဉ်ကအမှန်တမ်းပြောလို့ရှိရင်အင်တန်ပင်ပန်းတဲ့ခရီးစဉ်မှာတော့ကျွန်တော်တို့ပင်ပန်းနေဒါပေမဲ့ကျွန်တော်တို့စိတ်ချမ်းသာပါတယ်ကျွန်တော်တို့မနေ့ကဆိုလို့ရှိရင်ကျွန်တော်စိတ်ထဲမှာအရင်ကြည်နိုးတယ်ဘာလို့ဆိုတော့ Thomas Jefferson ရဲ့အိမ်ကိုကျွန်တော်တို့သွားပြီးတော့လေ့လာခွင့်ရတယ်အဲ့တော့အဲ့ဒီလိုပုံကောင်မျိုးအတူယူစားကျွန်တော် ideal person တယောက်ပေါ့နော်အဲ့လိုမျိုးကကျွန်တော်နိုင်ငံတာလို့ရှင်ပြန်ပြီးတော့ခြံဝေပေးဖို့အင်တန်ကောင်းတဲ့နေရာတစ်ခုပါပဲအဲ့လိုပဲကျွန်တော်တို့အတွက်အင်တန်အကျိုးအမြတ်ရစရာနေရာတော်တော်များများကိုကျွန်တော်တို့လိုက်ဖို့ပြေးတယ်ရောက်တယ်အဲ့တော့ခြုံပြောမယ်ဆိုလို့ရှင်ဒီကိစ္စကလူပင်ပန်းနေဒါပေမဲ့အင်တန်စိတ်ချမ်းသာပြီးတော့ကျွန်တော်တို့နိုင်ငံကျွန်တော်တို့အတွက်အကျိုးမြတ်တွေအများကြီးရမယ်လို့ကျွန်တော်အဲ့လိုပဲယုံကြည်ပါတယ်
ကိုအောင်အောင်တင်ဆက်ပေးနေတဲ့သုတဆုံးလေးအမေရိကန်တခွင်ကိုအင်္ဂါနေ့မနေ့ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါရရှင
်။ဒီတစ်ပတ်တော့လေးရုတဲကအမှုအမွားတွေရဲ့အန်ဒီယကိုသဘာဝဝန်းကျင်အင်ဂျင်နီယာဒေါ်အေးအေးကြီးကပြောပြပေးမှာနော်။ ခုမြန်မာနိုင်ငံမှာဒီအမှုအမွားတွေရဲ့ပြဿနာကိုလူတွေတိတ်မသိကြပါဘူးဟို WHO ကတော့အမှုအမွားတွေဆိုလို့ရှိရင်မြန်မာနိုင်ငံမှာအန္တရာယ်ရှိတဲ့အဆင့်မှာရှိနေတယ်လို့ပြောပါတယ်ဆိုတော့ဒီအမှုအမွားတွေဆိုတာဘာတွေလဲဒီသူတို့တွေကနေဘာအန္တရာယ်တွေဖြစ်နိုင်လဲအဲ့ဒါလေးပြောပြပေးပါ
အမှုအမွားဆိုတာခုံလည်းပါပါတယ်အမှိုက်လည်းပါပါတယ်ခိုးတွေလည်းပါပါတယ်နောက်မီးခိုးတွေခိုးတွေကနေဖြစ်တဲ့အနေရောအမှုံလေးတွေပေါ့နော်လေထဲမရောက်တဲ့ချက်နဲ့အမှုံလေးတွေအရေးဆက်ကလေးတွေကလည်းအမှုံမွားတွေလည်းပါပါတယ်။နောက်သိပ္ပံအရခွဲမဲ့ဆိုရင်တော့သူတို့ရဲ့ diameter လို့ခေါ်တဲ့အချင်းနဲ့တိုင်းတာပါတယ်။ဒီမှာဆိုရင် PM10 ဆိုတာကတော့သူ့ရဲ့ diameter က10 micrometer ထက်ငယ်ပါတယ်။10 micrometer ဆိုတာစံကြီးတမြင်လေးရဲ့ခုနှစ်ပုံတပုံပဲရှိပါတယ်။သူ့ထက်ငယ်တဲ့ဟာတော့ PM 2.5 လို့ခေါ်ပါတယ်။သူ့ရဲ့အချင်းက 2.5 micrometer ထက်ငယ်တဲ့အတွက်ကြောင့်ဖြစ်ပါတယ်။ဟောဆောင်ဦးဆောင်လို့မြင်နေရမိုင်းတွေတူးတဲ့နေရာကားလန်းလို့ပေါ့နော်။လေယာဉ်တွေကထွက်တာတွေနောက်ပြီးမြစ်ချမ်းပြင်းတွေကထောင်နေမြေကမ်းတွေထွက်တာတွေက PM 10နဲ့ပါပါတယ်။အမှုံကကြီးလာလို့ရှင်လည်းခန္ဓာကိုယ်ကဆီပြန်ထွက်နိုင်တယ်။အမှုံသေးသွားတဲ့အခါမှာဒီအဆုတ်ထဲကိုတော့ပြီးတော့ဆက်နေတယ်အခါကျတော့ပြန်မထွက်နိုင်ဘူးခန္ဓာကိုယ်လေးရောက်သွားတယ်ဒါကြောင့်မလို့သူတို့အမှုံနေရှိတဲ့ထဲက PM10 နဲ့ PM2.5 ကိုလည်းပဲအမျိုးအစားတတ်မှတ်ပြီးကြည့်ပါအမှုံတွေကိုဖြစ်နေတဲ့အကြောင်းတွေကတော့အမျိုးမျိုးရှိပါတယ်ရွေရှားနေတဲ့အရင်းမြစ်ရှိရလဲလာပါတယ်မရွေရှားနိုင်တဲ့ရှိရလဲလာပါတယ်နောက်ပြီးတော့ဆက်မှုလက်မှုတို့ကြောင့်လည်းလာပါတယ်ဥပမာဆိုရင်ကားတွေနောက်ပြီးတော့ဆက်ရုံအလုံးယုံတွေကထွက်တဲ့မီးခိုးတွေထို့အတူပဲခင်းတဲ့မီးဘူတို့မီးသွေးတဲ့မီးဘူပေါ့နော်တော်မီးကြောင့်လည်းဖြစ်နိုင်တယ်တော်မီးဆိုတာကမီးရှို့ပြီးတော့ကောက်တစ်ကိုဆိုက်ဖို့လုပ်တဲ့ခံဖြစ်ပါတယ်တော်မီးရဲ့အမဲတွေပဲလိုက်တဲ့ခံမှာလည်းတမင်မီးရှို့ပြလို့ပေါ့နော်အဲ့ရတဲ့မီးဖြစ်တယ်တခါလေးကျရင်တစ်ဆေးထွက်ဖို့အတွက်အဲ့ဒါတစ်ပင်မီးရှို့တဲ့ခံကလည်းအပြာတွေထွက်တယ်တိစံနေနွားစားတွေပဲကျွေးတဲ့စကြက်မကလည်းမီးရှို့တဲ့မြက်တရားပေါ့နော်အဲ့ဒါလည်းအမှုံမွားတွေရနိုင်ပါတယ်
ဆိုတော့မြန်မာနိုင်ငံမှာပေါ့နော်ဒီအမှုံနဲ့အန်တီဘယ်လောက်ထိတွေ့နေရပါလဲ
လွန်ခဲ့တဲ့2024ခုနှစ်ကနေဧပြီလမှာမြန်မာပြည်နဲ့ပတ်သက်ပြီးတော့စီရင်ခံစာထွက်ပါတယ် German Corporation ကရေးထားတာပါမန္တလေးနဲ့ရန်ကုန်မှာအမှုံနဲ့ PM10 နဲ့ပတ်သက်ပြီးရရှိတာတွေဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့စံနှုန်းဖြစ်တဲ့ဥပပေးအမီတမ50မိုက်ခရမ်ရှိရမယ်ဆိုရင်နှုံးထားတဲ့ကြောနေပါတယ်။ဥပမာရန်ကုန်မှာနှွေးရသည်မှာတိုင်းလိုက်တာဆက်မှုဇုန်နေမှာဆိုရင်81ကုဗမီတာမှာ 66.95 မီတာရှိပါတယ်။ဒါ2008ကပါ။မန္တလေးမှာတိုင်းလိုက်တဲ့အခါ 131.59 ရှိပါတယ်။ဒါဆက်မှုလက်မလုပ်တဲ့နေရာမှာပေါ့နော်။2009နဲ့2013မှာကြတော့လိုင်းတရားလိုနေရာမျိုးမှာတိုင်းလိုက်တဲ့အခါ 150.5 မိုက်ခရိုဂရမ်ရှိနေပါတယ် WHO စံထင်းနဲ့အများကြီးမြင့်နေပါတယ်2009နဲ့2013နှစ်အတွင်းမှာလုပ်ခဲ့တဲ့စက်မှုလက်မှုလုပ်ငန်းတွေမှာတင်သွင်းတဲ့ EIA တာဝန်ကျင်စစ်ဆေးမှုစီရင်ခံစာတွေမှာမန္တလေးစိတ်ကမှာ PM10 က404မိုက်ခရိုဂရမ်စီကူဘာမီတာမှာရှိနေပါတယ်တိတ်တိစာတော်တော်များနေတယ်နော်
ဆရာအဓိကမျိုးကြီးတွေမှာပြောမယ်ဆိုလို့ရှင်ရန်ကုန်နဲ့မန္တလေးဘယ်သူကပို့ပြီးတော့များနေတာတွေ့ရပါလဲ
စီးပွားရေးလုပ်ငန်းတွေရှိတဲ့နေရာမှာဆိုရင်တော့ရန်ကုန်ကများတယ်ပြောလို့ဆိုရန်ကုန်က 189.69 မန္တလေးက 112.49 ဆိုတော့ရန်ကုန်ကများနေတယ်စက်မှုဇုန်တွေနဲ့ပတ်သက်တဲ့အခါကျရင်တော့ရန်ကုန်က 66.95 ပဲရှိတယ်မန္တလေးက131.5 မန္တလေးကများတယ်လို့ပြောရမှာပေါ့နော်တခါလူကြီးအင်းကြီးပိုင်းကြတော့မန္တလေးမြန်ကိုသိမကွာဘူ
းဆိုတော့ဒီအမှုံမွားတွေနဲ့ပတ်သက်ပြီးတော့ဘာဆိုးကျိုးတွေရနိုင်လဲအဲ့ဒါနည်းနည်းပြောပြပေးပါ
အမှုံမွားတွေကတော့အနည်းဆုံးဖြစ်နိုင်တာကတော့ညလုံးတွေရလာမယ်လေကြောင်းတွေရလာမယ်တခါလေကြောင်းကလည်းရပါများလို့ရှိရင်လည်းဒါပြဿနာပုံမယ်နောက်ပြီးတော့အဆုတ်ထဲဝင်သွားလဲအဆုတ်ဒီမှာဒီအမှုံလေးတွေအဆုတ်ကိုပုတ်တိုက်မယ်ပုတ်တိုက်တဲ့ခါမှာအနည်းဆုံးညင်ကျက်တာတို့အောင်ဆုံးမပြောက်တာဖြစ်နေအသက်ရှူခက်လာမယ်နောက်ပြီးတော့ဖြည်းဖြည်းနဲ့အဆုတ်ကင်ဆာဖြစ်လာမယ်။ပေါင်နေပြီးတော့မွေးလာတာတွေဖြစ်နိုင်တယ်။အဲ့ဒီကဆက်နွယ်ပြီးတော့လေနှလုံးရောဂါလည်းဖြစ်နိုင်တယ်။အမှုံလေးတွေကဆုတ်ထက်မှရှိတဲ့အပေါက်တွေဝင်သွားတဲ့အခါမှာလူခန္ဓာကိုယ်ထဲမှာကာဗွန်ဒိုင်အောက်ဆိုင်းနဲ့အောက်ဆီဂျင်နဲ့လဲလှယ်တဲ့ဖြစ်စဉ်မှာသူကနှေးသွားစေတယ်။အဲ့လိုနှေးသွားတဲ့အခါကျနှလုံးကအလုံးမြများလောက်ရတယ်။အဲ့တော့ကြာရှည်ကြတဲ့အခါမှာနှလုံးကလည်းပြဿနာဖြစ်တယ်။ဖြစ်နိုင်တဲ့ဟာတွေကနှလုံးရောဂါမှာအနည်းဆုံးတော့ရင်မအောင်လာမယ်။ညမထက်တင်းကြပ်တာဖြစ်လာမယ် နှလုံးရဲ့ခုံနှုံးတွေလည်းမြန်လာမယ်။နောက်ပြီးအသက်ရှင်မဝဘူးလို့မျိုးဖြစ်မယ်။အသက်ကြီးရဲ့လူတွေပို့ပြီးတော့ထိမယ်။ကလေးမွေးစားတွေနဲ့ကလေးငယ်တွေကထိမယ်။1.5 micrometer ထက်ငယ်တဲ့မွေးတွေကရှူမိလို့ရှိရင်တခါတည်းကိုဟိုတွေးတဲ့လေးရောက်သွားပါတယ်။ပြဿနာတွေအများကြီးပေါ်နိုင်တယ်။ရုပ်တရက်လည်းတေသွားတာတွေလည်းဖြစ်နိုင်ပါတယ်။
တမထာရ90လောက်ဆိုရင်အဆင်ပြေတယ်90လည်းကြော်တော့မကောင်းအခုက90လည်းကြော်တဲ့အနေထားတွေမှာပဲရှိနေတယ်ပေါ့နော်ဒါနဲ့ပတ်သက်ပြီးတော့အစိုးရတာဝန်ရှိသူတွေဘက်ကဘာတွေလုပ်နေတာတွေ့ရပါလဲ
အခုလောလောဆယ်မှာတော့ဘာမှလုပ်တာတော့မတွေ့သေးဘူးအမားဒီမှာနောက်ဆုံးလို့လေ2014ဒီဇင်ဘာလောက်ကပြောတယ်သူတို့ဒီလေဒုတိုင်းတားဖို့ကရိယာ15ခုကို German Corporation ကနေပြီးတော့အထောက်ပံ့နဲ့တက်မယ်လို့ပြောတယ်အဲ့ဒါကလည်းမလုံလောက်ပါဘူးအဲ့ဒါလေရန်ကုန်မြို့နယ်မင်းလေးမြို့မှာနည်းနည်းတက်မှာပါပြီးတော့ကျန်တဲ့ဟာတွေကတော့ရွှေပြောင်းပြီးတော့တိုင်းတံပဲလို့ပြောပါတယ်နောက်တစ်ချက်ကလည်းအခုကြောင်မီးသွေးစက်ရုံတွေတည်တော့မလို့ပြောတဲ့အခါမှာ900 megawatt ရေကြောင်မီးသွေးစက်ရုံဆိုအမှုန်လေးကပေါ့တစ်နှစ်ကိုတန်ချိန်50ထွက်မယ်ပြောပါတယ်နည်းနည်းတန်ချိန်လေးပေါ့ဒီပုံမင်းနဲ့ပတ်သက်တဲ့စံချိန်စံညွှန်းတွေလေဒီထူးထဲမှာဘလို့တိတ်တိစားဘလောက်ရှိရမယ်ဆိုတဲ့စံချိန်စံညွှန်းတွေကိုချမှတ်ထားခြင်းမရှိသေးပါဘူးချမှတ်မယ်လို့ဆောင်ရွက်နေသေးပဲရှိပါသေးတယ်ဒီခါကျတော့ဒါတွေကိုလည်းမြန်မြန်တိုးပြီးတော့ဆောင်ရွက်ဖို့လည်းလိုပါတယ်။တစ်ဖက်ကလည်းစိတ်ရုံအလုပ်ရုံတိုးပွားလာတာကိုနှေးအောင်လုပ်ဖို့လိုပါတယ်။ဘာလို့ဆိုတော့အမှုန်လေးတွေကဒါလိုက်ထွက်တာတွေမကားသေးဘူး။ထွက်လာတဲ့တခြားတန်းငွေတွေဖြစ်တဲ့ sulfur dioxide တို့ nitrous oxide တို့ရတဖြည်းဖြည်းအမှုန်လေးတွေတည်းသူကဖြစ်သွားနိုင်တယ်လေ။အဲ့တော့အားလုံးကိုပတ်ဝန်းကျင်တိုင်ရှိနေပတ်သက်ပြီးတော့ဥပဒေတွေကိုလည်းများများထုတ်ပြီးဝင်လို့ရပါတယ်။အခုချိန်မှာတော့နှေးနေပါတယ်။
တဘောဝဝင်းချင်ဆန်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်ဒေါက်ခင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုအခုလိုတောက်ကြနေညနဲ့စနေနေ့မနက်ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးပါလိမ့်ရှင် VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကဏ္ဍတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအသံနဲ့တကွပြန်ပြီးတော့နားဆင်နိုင်ပါတယ်။မနက်ပိုင်းစနေနေ့မနက်ပိုင်းမှာတော့အခုညပိုင်းမှာနားဆင်ရတဲ့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာကဏ္ဍတွေကိုပြန်ပြီးတော့နားဆင်ကြရမှာပါ။လိုင်းဒိုမီတာ32 40 49နဲ့50တို့ကနေဖန်ယူနားဆင်နိုင်ကြပါလိမ့်ရှင်။ VOA American တန်ရဲ့တောက်ကြနေ့ညဘက်အစီအစဉ်တွေမကြခင်ပြန်ဆုံပါတော့မယ်ရှင်။ဒီနေ့ညဘက်အစီအစဉ်အဆုံးသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြီးညာပေးပါဦးမယ်ရှင
်။စီးရီးယားပြည်ပခရေးဆွေးနွေးဖို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြည်내သမ္မတဖရန်ဆွာအော်လန်ဒိုဒီကနေ့ပါတီမျိုးတော်မှာတွေ့ဆုံကြဖို့ရှိပါတယ်။အခြေလက်ပိုင်းကစစ်တမ်းတင်စီးရီးယားနိုင်ငံမှာအမေရိကန်တို့အဆိုအဖြစ်ရုရှားကခွဲခြားသတ်မှတ်မှုမရှိဘဲလေကြောင်းတိုက်ခိုက်မှုတွေလုပ်နေတာကြောင့်တင်းမာမှုတိုးလာနေတဲ့ကြားကပဲသမ္မတနှစ်ဦးတို့တွေ့ဆုံဆွေးနွေးကြမှာပါ။အမေရိကန်ပြည်ထောင်စုအော်ရီဂွန်ပြည်နယ်ကဒေသကောလိတခုမှာဂျာတာပရီနေကတနက်နေ့ပြစ်ခတ်မှုအတွင်းလူ6ဦးသေဆုံးသွားခဲ့ပြီးတော့အဲ့ဒီတနက်သမားဟာခရီးရန်တွေကိုပြစ်မှတ်ထားတပ်ဖြတ်ခဲ့တာဖြစ်တယ်လို့မျက်မြင်တွေကပြောပါတယ်။မနေ့ပိုင်းမှာအော်မ်ခေါ်ဒေသကောလိကစာသင်ခန်းတခန်းအတွင်းတနက်နေ့နဲ့ညောင်းများကင်ထားတဲ့တနက်သမားကဝင်သွားပြီးလူတွေကိုပြစ်ခတ်ခဲ့တာလို့အနာဘိုင်တွေကပြောပါတယ်။အဲ့ဒီနောက်ရဲတွေနဲ့ပြန်လည်ပြစ်ခတ်မှုတွင်တနက်သမားသေဆုံးသွားပြီးတော့အဲ့ဒီသူရဲ့နာမည်ကိုအနာဘိုင်တွေကထုတ်ပြောသေးပါဘူး။တရုတ်နိုင်ငံအနောက်တောင်ပိုင်းကွမ်ရှိပြည်နယ်လူဆောင်မြို့မှာပါဆယ်ဘုံတွေဖောက်ခွဲခဲ့မှုနဲ့တန်ရရှိထားသူကိုပေါက်ကွဲမှုတွေဖြစ်ခဲ့တဲ့နေရာတွေကတနေရာမှာတည်ဆုံနေတာတွေ့ရတယ်လို့ဒေအော်နာဘန်ကပြောတဲ့အကြောင်းအစိုးရပိုင်းစင်ဝါသတင်းဌာနကဒီကနေ့ဖော်ပြပါတယ်။အသက်33နှစ်အရွယ်ဝေရင်ယောင်းဟာပေါက်ကွဲမှုတွေကိုလုဆောင်ခဲ့သူဖြစ်တယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့ကပြောထားပါတယ်။အဲ့ဒီပေါက်ကွဲမှုတွေကြောင့်လူ10ဦးတည်ဆုံပြီးတော့50ကျော်ဒဏ်ရာရခဲ့ပါတယ်။နိုင်ဂျီးရီးယားနိုင်ငံမိုဂါဒီရှုမြို့တော်မှာစစ်သားတွေနဲ့နောက်ပိုင်းကအသေးခံဘုံခွဲသူ4ဦးပေါက်ခွဲတာကြောင့်လူ14ယောက်ထဲမှနေတည်ဆုံသွားတယ်လို့နိုင်ဂျီးရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ပေါက်ကွဲမှုတွေတွင်တခြားလူ39ယောက်လည်းဒဏ်ရာရတယ်လို့တာဝန်ရှိသူတွေကဒီကနေ့မှပြောပါတယ်။အသေးခံဘုံခွဲသူ2ဦးထဲမှနေဟာအမျိုးသမီးတွေဖြစ်ပုံရတယ်လို့မျက်မြင်တွေကပြောပါတယ်။ဘော်နိုပြည်နယ်မိုင်ဒူဂူရီမြို့ကအဂျီလာရီထာလန်ကူနာမှာပေါက်ကွဲမှုတွေဖြစ်ခဲ့တာလို့စစ်ဖက်ပြောခွင့်ရသူကပြောပါတယ်ခင်ဗျာ။
နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးသွားခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျွန်နာခမ်းမင်းဖြစ်ပါတယ်။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနိုင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မခွန်မျိုးပါ
This program has come to you from the Voice of America, Washington.